Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တန်ရဲ2019ခုနှစ်ဩဂုတ်လ28ရက်ပုဒ်ဟူးနေ့ညပိုင်းစီစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျမများသတင်းအောင်ပါဒီကနေ့ညပိုင်းစီစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ်
။ကျွန်တော်လည်းဥပါဒီညနှက်ဆရာမဲ့သတင်းတွေမှာတော့ဥရောပသမဂ္ဂ EU ကဗြိတိန်ခွတ်တက်ဖို့တတ်မှတ်ထားတဲ့အောက်တိုဘာ30ရက်နေ့မတိုင်ခင်လွှတ်တော်လုပ်ငန်းတွေကိုရှော့ချမဲ့အစီအစဉ်ချက်ကိုဝန်ကြီးချုပ် Boris Johnson ဒီနေ့ပဲကြေညာပါတယ်။ EU နိုင်ငံတွေနဲ့တင်းမာမှုတွေကြီးထွားလာအောင်ရည်ရွယ်တဲ့အကြောင်းနိုင်ငံခြားရေးဝန်ကြီးမိုဟာမက်ဂျာဗစ်ဇာရီဖ်ကပြောဆိုလိုက်ပါတယ်။ဆက်ရဲထိတဲရောက်နိုင်ငံတကာသတင်းတွေကိုတော့နားလောင်နေတူကြေညာပြီးတော့မှာပါ
။ဟုတ်ကဲ့ပါရှင်။ဒီနေ့ပြည်မှန်နာဆင်ရမဲ့သတင်းလွှာတွေမှာတော့ကချင်နှစ်ချင်းခရီးရန်အဖွဲ့ချုပ် KBC ဥက္ကဋ္ဌတိတ်ခါတော်ရဆရာတော်ဒေါက်တာကလန်ဆမ်ဆွန်ကိုတက်မရော်ကပြည်မှုဆိုင်ရာဥပဒေပုံမှန်200နဲ့တရားစွဲတဲ့ကိစ္စအပေါ်မှာဒေါက်တာကလန်ဆမ်ဆွန်က
ကျွန်တော်အနေနဲ့တော့ဒီမြန်မာပြည်ရဲ့အခြေအနေကိုဘောစစ်မှမြစ်တာနဲ့ဟိုတင်ပြထားခြင်းဖြစ်တာပေါ့ဆိုတော့ Genetic Federal
ဒီကြောင်းပြည်စုံကိုနောက်ပိုင်းမှာထုတ်လွှင့်ပေးပါမယ်ဒီတရင်နဲ့အတူသမဏရဲ့လုပ်ပိုင်ခွင့်တွေကိုရှော့ချဖို့အပါအဝင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပြည်အောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့အဆိုပြုချက်နဲ့ပတ်သက်ပြီးတော့လွတ်တော်အတွင်းအခြေတင်ဆွေးနွေးခဲ့ကြတဲ့အကြောင်းလာမယ့်2020 American သမဏရွေးကောက်ပွဲမှာသမဏဒေါ်နယ်ထရန့်ပြန်ရွေးချယ်ခံရနိုင်ခြေရှိပါသလားစတဲ့တရင်လှော်တွေကိုလည်းနားဆင်ရပါမယ်ဒုတိယပိုင်းနာယူဝတ်မှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားမှာပါအခုရင်ဆုံးတော့ဒီကနေ့ညပိုင်းတွင်နောက်ဆုံးရမြန်မာနေနိုင်ငံတကာသတင်းတွေကိုကိုအောင်လူဦးနဲ့နန်းလောင်တို့ကပြောပြပေးပါရှင
်။ဥရောပသမဂ္ဂ EU ကဗြိတိန်ခွတ်တက်ဖို့တတ်မှတ်ထားတဲ့အောက်တိုဘာလ31ရက်နေ့မတိုင်ခင်လွှတ်တော်ရဲ့လုပ်ငန်းတွေကိုရှင်းချသွားမယ့်စီစဉ်ချက်ကိုဝန်ကြီးချုပ် Boris Johnson ဒီနေ့ပဲကြေညာလိုက်ပါတယ်။လက်ရှိလွှတ်တော်လုပ်ငန်းစဉ်တွေကိုရပ်ဆိုင်ခွင့်ပြုဖို့နဲ့အစိုးရဥပဒေပြည့်စီစဉ်တွေကိုချက်ပြမယ်။အောက်တိုဘာလ14ရက်လွှတ်တော်ပြန်ဆတဲ့အချိန်မှာအလစ်ဝဘီမာယီကိုလည်းမင်းငုံပြောဖို့ဖိတ်ကြားထားတဲ့အကြောင်းလဲဝန်ကြီးချုပ်ကပြောဆိုခဲ့တာပါ။အလုပ်တော်ဥထဂျန်ပါကောကတော့ဝန်ကြီးချုပ်ရဲ့လုပ်ရဟာဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းချက်တွေကိုဖောက်ပြရရောက်ကြောင်းပြောဆိုလိုက်သလို EU ကနေခွတ်တွေ့ရေးစီစဉ်တွေကိုဆွေးနွေးဖို့နဲ့တိုင်းပြည်ကိုပုံဖော်ရမယ်လွှတ်တော်ရဲ့တာဝန်တွေကိုဟန်တားတဲ့လုပ်ရဖြစ်တဲ့အကြောင်းလဲပြောဆိုလိုက်ပါတယ်။ဝန်ကြီးချုပ်ဂျန်ဆန်ကတော့သဘောတူညီချက်ရသည်ဖြစ်စေမရသည်ဖြစ်စေ EU ကနေခွတ်တွေ့သွားမှာဖြစ်တဲ့အကြောင်းကတိပြုထားတာပါ။သူရင်ဝန်ကြီးချုပ်တာဝန်ယူခဲ့ဖို့သူထရီဇာမေလက်ထက်မှာတော့ EU နဲ့ခွတ်ထွက်ရေးသဘောတူညီချက်တွေကိုညှိနှိုင်းနိုင်ခဲ့ပေမဲ့လွတ်တော်ကလက်ခံအောင်တော့မလုပ်နိုင်ခဲ့ပါဘူး။ဝန်ကြီးချုပ်ဂျွန်ဆန်ကတော့အော်တိုဘာလာနဲ့လွတ်တော်မှာမင်းငွန်းပြောပြီးရပ်ပိုင်းအတွင်း EU တာဝန်ရှိသူတွေနဲ့တွေ့ဆုံမှုစီစဉ်ထားပြီးသဘောတူညီချက်အသစ်ကိုလွတ်တော်ကဆွေးနွေးတည်ပြဖို့အချိန်အလုံးလောက်ရမှာဖြစ်တဲ့အကြောင်းလဲဒီနေ့ပဲပြောဆိုထားပါတယ်။
အီရန်နိုင်ငံအနေနဲ့တင်းမာမှုတွေကြီးထွားလာဖို့ရည်ရွယ်မှားကြောင်းနိုင်ငံခြားရေးဝန်ကြီးမိုဟာမက်ဂျာဗတ်ဇာရီဖ်ကပြောဆိုလိုက်ပါတယ်။တိုင်းပြည်တိုင်းဟာနိုင်ငံတကာဥပဒေတွေနဲ့အညီကိုပိုင်အခွင့်အရေးကိုကျင့်သုံးပိုင်ခွင့်ရှိတယ်လို့အီရန်နိုင်ငံအနေနဲ့ယုံကြည်ထားကြောင်းလဲဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့တွေ့ဆုံဆွေးနွေးဖို့ဂျပန်နိုင်ငံကိုရောက်နေတဲ့အီရန်နိုင်ငံခြားရေးဝန်ကြီးကဒီကနေ့ပဲပြောလိုက်တာပါ။ဂျပန်ဝန်ကြီးချုပ်ကတော့အမေရိကန်နဲ့အီရန်ကြားကြားဝင်ဆက်ဆက်ပွဲရွေးပြီးဒီနှစ်ဆန်ပိုင်းမှာအီရန်နိုင်ငံကိုတွားရောက်ခဲ့တာပါ။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့မနေ့ကပဲနှုတ်ထွက်ထားတဲ့2015ခုနှစ်အီရန်နျူကလ িয়ার ဆိုင်ရာနိုင်ငံတကာစာချုပ်ကိုအစားထိုးနိုင်တဲ့သဘောတူညီချက်အသစ်ရဖို့အီရန်သမ္မတဟာဆန်ရိုဟာနီနဲ့ဆွေးနွေးနိုင်မယ့်အလားအလာကောင်းတွေရှိနေကြောင်းဒီသတင်းပတ်ထဲမှာပဲပြောဆိုခဲ့တာပါ။အီရန်သမ္မတကတော့တွေ့ဆုံဆွေးနွေးခြင်းနဲ့ဆိုရင်အမေရိကန်ကမတရားသဖြင့်ချမှတ်ထားတယ်လို့ဆိုရဲပိတ်ဆို့တံခါးအရေးယူမှုတွေကိုအရင်ဆုံးဖယ်ရှားဖို့လိုကြောင်းတုံ့ပြန်ခဲ့ပါတယ်။သမ္မတထရမ့်ကလည်းဆွေးနွေးနိုင်မယ့်အခြေအနေတွေပေါ်ပေါက်လာဖို့အီရန်အနေနဲ့ပြည်ပမှာစီးရေလှုပ်ရှားမှုတွေတိုက်ခိုက်မှုတွေနဲ့တင်းမာမှုတွေကြီးထွားလာအောင်မလုပ်ဖို့လိုကြောင်းပြောဆိုထားပါတယ်။သဘောတူညီချက်အသစ်မှာအီရန်ကနျူကလ িয়ার လက်နက်ထုတ်လုပ်မှုတွေနဲ့ပဲ့ထိန်တဲ့မစ်ဆိုင်တုံးစမ်းသပ်မှုတွေကိုတားမြစ်ဖို့ထည့်သွင်းမှာဖြစ်ကြောင်းနဲ့2015သဘောတူညီချက်မှာသတ်မှတ်ထားတဲ့တက်တန်း10နှစ်ထက်ပိုကြာတဲ့အချိန်ကာလသတ်မှတ်ချက်ပါဝင်မှာဖြစ်ကြောင်းပြောဆိုခဲ့ပါတယ်
။ရင်းမြစ်နိုင်ငံအီရန်စကန်မြို့ကိုဒီကနေ့ဝင်ရောက်လာကြတဲ့အစိုးရတပ်ဖွဲ့တွေနဲ့ခွတ်ထွက်ရေးသဘုံတွေတိုက်ပွဲတွေဖြစ်ပွားခဲ့ပြီးတဲ့နောက်နိုင်ငံတကာလေဆိပ်ကိုအစိုးရတပ်ဖွဲ့တွေကပြန်လည်သိမ်းပိုက်လိုက်ပါတယ်။အရစောမြပြောင်စု UAE ကအားပေးကူညီနေတဲ့ခွတ်ထွက်ရေးသဘုံတွေကိုတော့ဒီလဇန်ပိုင်းမှာတိတ်ပိုက်ထားတဲ့တောင်ပိုင်းအပြင်ပြည်နယ်ရဲ့မြို့တော်ဇနီဂျီဘာကနေလဲအစိုးရတပ်တွေကဒီနေ့စောပိုင်းမှာပဲတိုက်ထုတ်ခဲ့ကြတာပါ။ယူနီပြည်ရဲ့ဝန်ကြီးမွမ်မာအယ်အယန်နီကတော့အစိုးရတပ်ဖွဲ့တွေနဲ့လူမျိုးရေးတပ်ဖွဲ့ဝင်တွေကိုတရေကောင်းနေဖြစ်ချီချူပြောဆိုခဲ့ပြီးဇနီဂျီဘာမြို့နယ်အထူးပြည်နယ်အတွင်းကနေရာတော်တော်များကိုအပြည့်အဝထိ�နိုင်လိုက်ပြီဖြစ်တဲ့အကြောင်းတွစ်တာလူမှုကွန်ရက်ကနေပြောဆိုလိုက်ပါတယ်။အခုနောက်ဆုံးတိုက်ပွဲတွေကြောင့်ဆိုရင်ကဥဆောင်တဲ့ညမောင်းဖွဲ့ကြသဘောထားကွဲပြားမှုတွေလည်းကြီးထွားလာနိုင်ပါတယ်။ လုံခြုံရေးကပတ်လို့အမည်ပေးထားတဲ့ခေါ်ထွက်ရေးသဘောအုပ်စုဟာယူရိုနိုင်ငံကအားပေးကူညီနေတဲ့ဟူတီသဘောတွေကိုတိုက်ခတ်နေတဲ့ညွန်ပေါင်းအဖွဲ့ထဲမှာအမေရိကန်ပါဝင်ထားတဲ့အဖွဲ့တစ်ခုလည်းဖြစ်ပါတယ်။ဇနီးချီပါမျိုးကထွက်ပြေးသွားတဲ့သဘောတွေဟာအစိုးရတပ်ဖွဲ့ရဲ့လက်ထက်ကနေခေါ်ထွက်ရေးသမားတွေကဒီလန်ဆမ်းမင်းမှာတိမ့်ပိုက်ထားတဲ့အေဒင်ပြည်နယ်တဲကိုထွက်ပြေးသွားခဲ့တဲ့အကြောင်းလဲတာဝန်ရှိသူတွေကပြောပါတယ်။သဘောတွေဘက်ကတော့လွန်ခဲ့တဲ့သတင်းပတ်အနည်းငယ်လောက်ကပဲရင်းမင်းနိုင်ငံတောင်ပိုင်းကမဟာဗျူဟာမြောက်မြို့ကြီးတွေနဲ့ဒေသတွေကအစိုးရတပ်ဖွဲ့တွေကိုတိုက်ထုတ်ခဲ့ပြီးနေနီတော်များကိုထိချုပ်ထားတာလည်းဖြစ်ပါတယ်
။ဟောင်ကောင်ကျွန်းကဒီမိုကရေစီရေးဆန္ဒပြပွဲတွေနဲ့ဆက်နွယ်ပြီးတော့ဝန်ထမ်းတွေကိုအလုပ်ဖြုတ်ခဲ့တဲ့အတွက်ဟောင်ကောင်ရဲ့အထက်လေးချောင်းလိုင်းတစ်ခုဖြစ်တဲ့ Getty Pacific ကိုဒီကနေ့အလုပ်သမားတွေကအလုတ်သမားတမကတွေတပိတ်မောက်ဆန္ဒပြကြပါတယ်ဆန္ဒပြသူတွေရှိရရင်မြင်ကန်တစ်ခုစီစရာမှာတော့အလုတ်ဖြုတ်တဲ့လောက်ရက်ကိုပြန်လဲရုပ်သိမ်းဖို့ဝန်ထမ်းတွေကိုထိတ်လန့်အောင်ချင်းချောက်တာတွေမလုပ်ဖို့တောင်းဆိုထားကြပါတယ်လေရင်မှုတွေလေရင်ဝန်ထမ်းတွေနဲ့မန်နေဂျာတွေအပါအဝင်ဝန်ထမ်း20လောက်ဟာအလုတ်ဖြုတ်ခံရတာဒါမှမဟုတ်အလုတ်ကထွက်ဖို့အတင်းအကျပ်ဖြစ်အားပေးခံခဲ့ကြရတယ်လို့လည်းဟောင်ကောင်အလုတ်သမားတမကများအဖွဲ့ချုပ်ကပြောပါတယ်လေချောင်းလိုင်းကတော့မကြသေးခင်ကကိစ္စအတွေ့တာဝန်ယူတဲ့အနေနဲ့အမှုဆောင်အရာရှိချုပ်ရူပတ်ဟော့ခ်ဒီလာဆက်မှာပဲသူကနှုတ်ထွက်ခဲ့ကြောင်းပြောဆိုထားပါတယ်။ Getty Pacific လေကြောင်းလိုင်းကတော့ဝန်ထမ်းတွေကိုအလုပ်ဖြုတ်လိုက်တဲ့ကိစ္စနဲ့ပတ်သက်လို့လွန်ခဲ့တဲ့သတင်းနှစ်ပတ်အတွင်းမှာပဲအတည်ပြုထားပါတယ်။ကုမ္ပဏီဖက်ကတော့ကုမ္ပဏီပိုင်သတင်းတွေကိုလျင်မှုတယောက်ကအလွဲသုံးစားလုပ်ခဲ့တာအပါအဝင်အကြောင်းအမျိုးမျိုးကြောင့်အလုပ်ထုတ်ခဲ့ကြောင်းပြောဆိုထားပေမဲ့ဆန္ဒပြပွဲတွေနဲ့ဆင်နွယ်ကြောင်းပြောဆိုခဲ့တာမျိုးတော့မရှိပါဘူး။လျင်မှုတယောက်ကလည်းအတိကျုံနေနဲ့ဆင်နွယ်ပြီးတော့တရားစွဲဆိုထားပါတယ်။တရုတ်နိုင်ငံကတော့တရားမဝင်တဲ့ဆန္ဒပြပွဲတွေအဖြစ်သတ်မှတ်ပြီးအားပေးတဲ့ဝန်ထမ်းတွေကိုလက်မခံဖို့ Getty Pacific လေကြောင်းလိုင်းကိုဖိအားပေးနေပါတယ်။
အန်တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ9.25 kHz 11965 9.32 kHz 9300ညာ9.57 kHz 5885တို့ချင်းစနေတနင်္ဂနွေမှာ9.19 kHz 1905ကနေပြောထုတ်လည်ပေးပါတယ်ရှင
်ဒီမိတ်ကန်တဲ့မြန်မာဘာသာအစီအစဉ်ရဲ့ပုံထုံးနေညပဲသတင်းတွေကိုဆက်လက်ကြီးညာနေပါရဲ့မက္ကဆီကိုနိုင်ငံတောင်ပိုင်းကဘားဆိုင်တစ်ခုမှာတမင်တက်တက်ရှုရလို့အာဏာပိုင်တွေကဆိုနေကြတဲ့မိလောင်မှုတစ်ခုတွင်လူ23ယောက်တမင်နဲ့တည်ဆုံခဲ့ပါရဲ့စကန်မြို့ဖြစ်တဲ့ကိုစာကိုကာကိုဘားဆိုင်နယ်မှာကိုတက်ခတ်သူတွေဝင်လာပြီးမိရှုထားတဲ့ဓာတ်စီပလင်းတွေနဲ့ပြစ်ပေါက်တက်ခတ်ခဲ့တာဖြစ်တဲ့အကြောင်းလဲစုံစမ်းစစ်ဆေးသူတွေကပြောဆိုကြပါရဲ့မိလောင်မှုကြောင့်နောက်ထပ်လူ23ယောက်လည်းထိခိုက်ဒဏ်ရာတွေရခဲ့ကြပါရဲ့မတည့်တဲ့လူမိုက်ခိုင်းနှခိုင်းကြားရန်ဖြစ်ရကနေတက်ခတ်မှုဖြစ်ခဲ့တဲ့အကြောင်းလဲအခင်းဖြစ်ပေါ်ခဲ့တဲ့ဝေယာခရုစ်ပီနဲ့အုတ်ချုပ်ရည်မှုကပြောဆိုကြတာပါမက္ကဆီကိုပင်လယ်ကွေ့ကဝေယာခရုစ်ပီနဲ့ဟာမွေးစေဝါမောင်ကိုသမားတွေအမေရိကန်ပြည်သူစုကိုမောင်ကိုတင်ပို့ရာအချက်ချာနေမည်တစ်ခုဖြစ်တယ်လို့လူမိုက်ခိုင်းတွေမွေးမောင်ကိုခိုင်းတွေအချမ်းမှာအချမ်းပတ်မှုတွေမကြာခဏဆိုလို့ဖြစ်ပွားလို့ရှိတဲ့ဒေတာတစ်ခုလည်းဖြစ်ပါတယ်
2019ခုနှစ်ကမုန်တိုင်းတန်ကနေပြည်လဲနှစ်လံထူဖို့ကြိုးစားနေဆဲဖြစ်တဲ့အမေရိကန်ပိုင်းပေါ်တိုရီကိုကျွန်းစီကိုဒိုရင်းလို့နာမည်ပေးထားတဲ့အပူပိုင်းမုန်တိုင်းတစ်ခုဦးတည်၍ရှာလာနေပါတယ်ပေါ်တိုရီကိုကျွန်းအနောက်ဘက်ခြမ်းကိုဒိုရင်းမုန်တိုင်းဒီကနေ့ဝင်ရောက်ဖြတ်သတ်မဲ့အချိန်မှာဟာရီကိန်းမုန်တိုင်းနီးပါးအင်အားပြင်းထန်မယ်လို့မိုးလေဝသပညာရှင်တွေကခန့်မှန်းထားပါတယ်ပေါ်တိုရီကိုအုပ်ချုပ်ရေးမှူးဝန်ဒါဗာကွစ်ကအရေးပေါ်အခြေအနေကြေညာထားပြီးတော့ရေကြီးမြေပြိုမှုတွေနဲ့တအားလိုက်ပြတ်တာမျိုးဖြစ်နိုင်ခြေရှိတယ်လို့လည်းပြောဆိုထားပါတယ်အရေးပေါ်အခြေအနေတွေကြေညာခွင့်ပြုခဲ့တဲ့သမ္မတဒေါ်နယ်ထရမ့်ကိုအုပ်ချုပ်ရေးမှူးဗန်ကွစ်ကကျေးဇူးတင်ကြောင်း Twitter ဆက်မျက်နှာမှာရေးသားခဲ့ပါတယ်အခုလိုအရေးပေါ်အခြေအနေကြောင့်ဒိုရင်းမုန်တိုင်းဆဲသွားတာနဲ့ပြည်ထောင်စုအစိုးရရဲ့အကူအညီတွေအများရောက်လာမှာဖြစ်ပါတယ်2019ခုနှစ်ကပေါ်တိုရီကိုမှာအင်အားပြင်းဟာရီကိန်းမုန်တိုင်းမာရီယာတိုက်ခတ်သွားခဲ့တဲ့အတွက်လူ3000ဝန်းကျင်သေဆုံးခဲ့ရတယ်လို့မုန်တိုင်းကြောင့်လမ်းတွေလည်းအခုထိပျက်စီးနေဆဲဖြစ်ပြီးထောင်ထဲချီတဲ့အိမ်တွေလည်းခေါင်းမိုးမရှိကြသေးပါဘူးတနာရီ85ကီလိုမီတာလေးတိုက်နှုန်းနဲ့တိုက်ခတ်နေတဲ့ဒိုရင်းမုန်တိုင်းဟာဒီကနေ့မှာတော့အနည်းငယ်အကောင်လာနိုင်တယ်လို့အမေရိကန်ဟာရီကိန်းမုန်တိုင်းစောင့်ကြည့်ရေးဌာနကခန့်မှန်းထားပါတယ်
ဂျပန်နိုင်ငံနောက်တောင်ပိုင်းဒေသမှာမိုးသီးထံမှုကြောင့်တိုက်စုံးသူဖြစ်ဒီနေ့မှာတည်ပြုနိုင်သူနှုတ်ထံမှနေရှိခဲ့ပြီးရေကြီးမြေပြုံမှုသတိပေးချက်တွေနဲ့အတူလူပေါင်း 8,000 လောက်ကိုလည်းဘေးလွတ်ရာပြောင်းရွှေ့ပေးထားပါတယ်ဂျပန်နိုင်ငံမိုးလေဝသဌာနကကျွတ်ကျွတ်မြောက်ပိုင်းဒေသတွေမှာအန္တရာယ်သတိပေးချက်အမြင့်ဆုံးအစီအစီထုတ်ပြန်ထားပြီးလူပေါင်းတစ်သန်းခန့်ကိုလည်းဘေးလွတ်ရာကိုပြောင်းရွှေ့ကြဖို့တိုက်တွန်းထားပါတယ်အနောက်ပိုင်းစာကားရက်ကရေနောက်ကိုမျောပါသွားတဲ့ကားတစ်စင်းထဲမှာတိုက်စုံးနေသူတူပါဝင်တိုက်စုံးသူအနည်းဆုံးနိုးရှိခဲ့တဲ့အကြောင်းလဲအာနာမန်ကအတိအပြုပြောဆိုထားကြပါတယ်။နောက်တစ်ယောက်ကတော့ဖူကူကာရက်မှာရေတက်လာခြင်းကားတွေကထွက်ဖို့ကြိုးစားရင်းနဲ့တည်ဆုံးခဲ့တာပါ။နောက်တစ်ခုကလည်းတေလူနီးပါးခြေနေမှာရှိနေတဲ့အကြောင်းဂျပန်ဆိုးရပြောင်းဝင်ရယိုရှိဟီတိုရှူကာကပြောဆိုထားပါတယ်။နေရာတော်တော်များများမှာမြေကြီးချမှု၊မ ြေပြုံမှုတွေအိမ်နေနှင်းမြှုပ်မှုတွေပါဝင်တိုက်ခိုက်မှုတွေနဲ့လက်ခံရရှိထားပြီးမကြသေးရင်နိုင်ပိုင်းတွေတွင်စစ်စစ်ဝါတိုက်ခိုက်မှုတွေပုံများလာနိုင်တဲ့အကြောင်းလည်းသတိပေးထားပါရယ်ဇာကနဲ့နာဂါစကီခရိုင်နီမှာအိမ်နေရင်မြှုပ်တဲ့ဒရင်တွေကိုအများပြားရရှိထားတဲ့အကြောင်းလည်းမိသက်နဲ့တဘောကပေးတဲ့စီမံခန့်ခွဲရေးအေဂျင်စီကပြောဆိုထားပါရယ်သူရေးပေါ်သတိပေးချက်ထုတ်ပြန်ထားတဲ့ဒေသတွေမှာမကြုံဘူးလို့မိုးပြင်းထန်ရွာသွန်းမှုတွေနဲ့ကြုံနေရတဲ့အကြောင်းနဲ့ဂျပန်နိုင်ငံမိုးလေဝသဌာနပြောခွင့်ရပုဂ္ဂိုလ်ကဒိန်းတော်တွေကိုပြောဆိုထားပါတယ်
ဖိလစ်ပိုင်နိုင်ငံတောင်ပိုင်းဆမ်ပါကွာတယ်လ်နော်တီပင်နယ်ထဲမှာခီးတဲ့တင်ကရုတ်တင်မော်ဒစင်မနေ့ညပိုင်းကမီးလောင်ခဲ့တာကြောင့်ခီးတဲ့၃ဦးထပ်မံတိတ်ဆုံးပြီးတော့136ဦးနဲ့တင်မဝန်36ကိုကယ်တင်ခဲ့ရတယ်လို့ဖိလစ်ပိုင်ကမ်းခြေဆောင်တပ်ကဒီကနေ့ပြောပါရယ်တိတ်ဆုံးသူတွေထဲမှာအသက်တစ်နှစ်အရွယ်ကလေးတဦးနဲ့အသက်60အရွယ်အမျိုးသားတဦးပါဝင်ပါတယ်ဂရုတင်မောပေါ်လိုက်ပါလာတဲ့ခီးတဲ့တွေထဲမှာကလေးငယ်28ဦးထပ်မံပါဝင်နေတာပါဒါပီတန်မြို့ကနေထွက်ခွာလာတဲ့ဂရုတင်မော MV Light Ferry 16ဟာကမ်းကနေနှစ်မိုင်အကွာလောက်အရောက်မှာပဲတင်မောစက္ကန်ကနေမိစတင်လောင်ကျွမ်းခဲ့တာလို့ကမ်းစောက်တပ်တာဝန်ရှိသူကပြောပါတယ်။ပျောက်ဆုံးနေသူတွေကိုရှာဖွေကယ်ဆယ်တပ်ဖွဲ့ကဒီကနေ့ဆက်ပြီးတော့ရှာဖွေနေပါတယ်။ကျွန်းစုအတော်များများရှိတဲ့ဖိလစ်ပိုင်နိုင်ငံမှာလုံခြုံရေးဆိုင်ရာစီမင်းစည်းကမ်းတတ်မှတ်ချက်တွေကိုလိုက်နာမှုနဲ့တင်မောပြုတ်ပြင်ထိန်းသိမ်းမှုတွေမှာအားနေတာကြောင့်ရောခီးတဲ့အဆမတန်တင်တဲ့အတွက်ကြောင့်မှအလားတူမတော်တဆမှုမျိုးမကြာခဏပေါ်ပေါက်လေရှိပါတယ်။
ဘရာဇီးနိုင်ငံမှာကြီးကျယ်လောင်ကျွမ်းနေတဲ့တော်မီကြောင့် Amazon တစ်တော်ဆက်လက်ရည်တည်နိုင်ရေးကိုချင်းချောက်လာနေတဲ့အကြောင်းနိုင်ငံတကာတစ်တော်တင်းတင်းရေးဖွဲ့အကြီးအကဲကသတိပေးလိုက်ပါတယ် Amazon တစ်တော်ထဲမှာမီးလောင်ကျွမ်းမှုဟာအထူးရေးပေါ်အခြေအနေအဆင့်ကိုရောက်နေဖြစ်တဲ့အကြောင်းအပြည်ပြည်ဆိုင်ရာအပူပိုင်းဒေသတစ်တော်တင်းတင်းရေးဖွဲ့ ITTU အမှုဆောင်ဒါရိုက်တာ Jack Theater ကဒီနေ့ပဲသတိပေးလိုက်တာပါဆီလီယင်တွင်တပ်ဖွဲ့ဝင်တွေအကူအညီနဲ့မင်းကြီးတပ်ဖွဲ့ဂျိုးပန်းတွေနဲ့မီးလောင်မှုပေါင်း 7,200 ကျော်တွေရှိနေတာကြောင့် Amazon တတော်တည်ရှိမှုတွေစိုးရိမ်ရတဲ့အဆင့်ကိုရောက်လာနေတဲ့အကြောင်း AFP သတင်းဌာနကိုပြောဆိုခဲ့တာဖြစ်ပါတယ်။တော်မီငင်းတပ်ရေးအတွက်ကမ္ဘာ့အင်အားကြီး9နိုင်ငံ G7 ဖွဲ့ကအကူအညီတွေကိုတောင်းဆိုချက်တစ်ခုနဲ့အတူလက်ခံမဲ့အကြောင်းဘရာဇီးသမ္မတကပြောဆိုလိုက်ပြီးနောက်တစ်နေ့မှာပဲအခုလိုသတိပေးချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။ဘရာဇီးသမ္မတကတော့ပြင်သစ်သမ္မတအင်မန်နျူအယ်မက်ခွန်ရဲ့သူ့ပေါ်မှတ်ချက်ပြီးပြောဆိုမှုဟာစော်ကားရာရောက်တဲ့အတွက်ပြန်လည်ရုပ်သိမ်းပေးဖို့တောင်းဆိုထားပြီးတောင်းဆိုချက်ကိုလက်ခံမယ်ဆိုရင်အကူအညီတွေကိုဘရာဇီးနိုင်ငံကလက်ခံသွားမယ်ဆိုပြီးတော့လည်းပြောဆိုခဲ့တာဖြစ်ပါတယ်။ပြင်သစ်သမ္မတကတော့ဘရာဇီးသမ္မတအနေနဲ့တဘောပတ်ဝန်းကျင်ထင်းသိမ်းရေးအတွက်ယူဆမှုနဲ့တန်တိခံခက်ခဲမှမှရှိရလားဆိုပြီးမေးခွန်းထုတ်ဝေဖန်ပြောဆိုခဲ့တာပါ
ပေါ်တခုနှစ်ညပိုင်းတွင်နောက်ဆုံးရမြန်မာနှင့်နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနှင့်နန်းလောင်တို့ပြောပြပေးခဲ့တာပါအခုတော့သတင်းဆောင်မတွေနဲ့ဆက်တဲ့မိမြန်ချက်တွေကိုစတိုက်ထုတ်လင်းပေးသွားပါမယ်အခုရင်ဆုံးမြန်မာနိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးခြင်းပါတယ်ကချင်နှင့်ချင်းခရီးရန်အဖွဲ့ချုပ် KBC ဥက္ကဋ္ဌတိတ်ခါတော်ရဆရာတော်ဒေါက်တာခလမ်ဆန်ဆန်ကိုတက်မတော်ကပြစ်မှုဆိုင်ရာဥပဒေပုံမှန်200နဲ့တရားစွဲရေးကိစ္စဟာလွတ်လပ်စွာထုတ်ဖော်ပြောဆိုခြင်းတွေအတားအဆီးဖြစ်တယ်လို့လူခွင့်ရေးလှုပ်ရှားဆောင်ရွက်သူတွေကပြောပါတယ်ဆရာတော်ကတော့သူ့အနေနဲ့တရားရုံးမှာပွင့်လင်းမြင်သာစွာပြောဆိုနိုင်မှုအတွက်မျှော်လင့်နေတဲ့အကြောင်းပြောပါတယ်ဒီအကြောင်းကို VOA သတင်းတောက်ကိုစောထက်ကမေးမြန်းသတင်းပေးပို့ထားပါတယ်ရှင်
ကချင်ပြည်နယ်မှာတိုက်ပွဲတွေဖြစ်နေပြီးမြန်မာစစ်တပ်အနေနဲ့ခရစ်ယာန်တွေပေါ်မှာလူခွင့်ရေးချိုးပေါက်တာတွေရှိနေရလို့ကချင်နှစ်ချင်းခရစ်ယာန်ဖွဲ့ချုပ်ဥက္ကဋ္ဌဆရာတော်ခလမ်ဆန်ဆွန်ကတမဒထရမ့်နဲ့ဇော်လာ18ရက်ကတွေ့ရအခါမှာပြောခဲ့ပါတယ်အဲ့ဒီအပေါ်မှာတမတော်ဘက်ကပြစ်မှုဆိုင်ရာဥပဒေပုံမှန်200နဲ့တရားစွဲထားပြီးဆရာတော်ဘက်ကတော့အရင်ကလိုတက်ကခေါ်ယူစစ်ဆေးရမျိုးတဲ့တရားရုံးမှာဥတိုက်လျှောက်ထားတာဟာတိုးတက်မှုတစ်ခုလို့မြင်ကြောင်းဒီအတွက်လည်းမျက်မျှတတပြောဆိုခွင့်ရဖို့မျှော်လင့်ထားကြောင်းဆရာတော်ခလမ်ဆန်ဆွန်က VOA ကိုပြောပါတယ
်ကျွန်တော်အနေနဲ့ကဒီမြန်မာပြည်ရဲ့အခြေအနေကိုမစိတ်မှမြတ်တာနဲ့ဟိုတင်ပြထားခြင်းဖြစ်တာပေါ့ဆိုတော့ Genetic Federal Democracy ကိုဒီဝါရစစ်နေတဲ့ပုံပေါ်တော့ကျွန်ခရင်ဒီဘယ်မစိုးလို့ပါဘူးအားလုံးပေါ့နော်ဟိုမိမိယုံကြည်ကိုယ်ကိုရဘူးပြည်ပြဝဝခံစားစေချင်တဲ့ဘောနဲ့ပြောချင်းဖြစ်ပါတယ်ဒီလိုတရားရုံးမှာဟိုအမှုကရင်ဆိုင်ရမယ်ဆိုရင်လည်းကျွန်တော်တော့ဒီပစင်တင်ပဲရှိနေပါတယ်ဒီလိုတရားရုံးကနေပုံနဲ့မြင်သားစွာတရားဆွေးဆိုတယ်ဆိုတာကြောင်းနေမှုတစ်ခုအနေနဲ့တော့မြင်ပါတယ်တရားရုံးမှာပုံနဲ့မြင်သားစွာမျက်သားစွာပြောဆိုနိုင်မယ်ဆိုရင်တော့ကောင်းတဲ့လက္ခဏာတစ်ခုပေါ့
ဒီကိစ္စပေါ်မှာအမှုတည်ဆောက်ဖို့ခက်ခဲလိမ့်မယ်လို့ဟောင်ကောင်အခြေစိုက်အာရှလူခွင့်ရေးဆိုင်ရာကော်မရှင်ရဲ့ရှေ့နေဦးမင်းလွင်ဦးကလည်း VOA ကိုပြောခဲ့ရရှိပါတယ်။ဒီကိစ္စဟာမြန်မာတရားစီရင်ပိုင်ခွင့်အာဏာပြင်ပမှာရှိရဲ့အမှုဖြစ်လို့ပြည်တွင်းမှာပြန်ပြီးအရေးယူဖို့လျှောက်ထားရဆိုတာကလည်းဥပဒေနဲ့မညီညွတ်ဘူးလို့သူကပြောပါတယ်။ ဒီဖြစ်ရပေါ်မှာမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံကသတိပြုစောင့်ကြည့်နေပေမဲ့တစုံတရာမှတ်ချက်တော်မပေးပါဘူး။ဆရာတော်ကလမ်ဆန်ဆွန်ကသမရထရန့်နဲ့ပြောရုံပြောဆိုရဲ့အချက်တရားမှန်ကန်ပြီးဘာသာရေးနဲ့ပတ်သက်တဲ့နေရာတွေမှာရည်ရွယ်ချက်ရှိရှိတက်ဆွဲထားတာမျိုးအရင်ကရှိခဲ့သလိုစစ်ပွဲရေးအတွင်းမှာဖျားเจ้าတွေပျက်စီးခဲ့ရလဲရှိခဲ့တယ်လို့ကချင်ငင်းငယ်ကြီးကွန်ရကဒေါ်ခွန်ကြားကပြောပါတယ်။နောက်မှာအခုလိုမျိုးဖိအားတွေကအမှန်တရားပေါ်ထွက်ဖို့ခက်ခဲသွားနိုင်တယ်လို့သူကပြောပါတယ
် KDC ဆိုတာတော့ဒီကချင်လူမျိုးတွေရဲ့ဆိုလို့ရှိရင်အနည်းဆုံးကတော့55ရာခိုင်နှုန်းကို coverage ဖြစ်တဲ့အတင်းတော်ဖြစ်တယ်ပေါ့အဲ့တော့ဒီအတင်းတော်ရဲ့အကြီးဆုံးသောဥက္ကဋ္ဌကောင်ဆောင်ကဒီလိုမျိုးအမှန်တရားပြောတဲ့အတွက်ကြောင့်မလို့သူကတရားဆွဲဆိုခံရတယ်လို့ပြောတဲ့အခါမှာကျမတို့အနေနဲ့ကျတော့ဒါအကုန်လုံးဒီကချင်လူမျိုးအကုန်လုံးကိုတိတ်ဆိတ်သွားစေအောင်ချိန်ချောက်ချက်တစ်ခုလည်းဖြစ်တယ်လို့ယူဆတယ်ရှင
်စစ်တပ်ကကချင်မှာတာမန်ရဲသားတွေတရားဆွဲဆိုတာမျိုးရှိခဲ့ပေမဲ့အခုကချင်ဘာသာရေးကောင်ဆောင်အထိတရားဆွဲလာတဲ့အပေါ်မှာအလားတူကိစ္စတွေထပ်ဖြစ်လာနိုင်တယ်လို့တပ်ဖက်ကလည်းအမှုတွေကိုရှုံးပေးခဲ့ရမျိုးဘယ်တော့မှမရှိခဲ့ကြောင်းလူခွင့်ရေးကိစ္စတွေမှာပါဝင်ဆောင်ရွက်နေတဲ့ကချင်တိုင်းရင်းသားနော်အောင်ကပြောပါတယ်ကုလသမဂ္ဂကြီးညာစာရန်တွေဗရင်ညင်းဒီမှာပါတဲ့နိုင်ငံသားတိုင်းရဲ့လွတ်လပ်စွာပြောဆိုခွင့်နဲ့လည်းစန့်ကျင်နေရလို့သူကဆိုပါတယ်
ဒီလိုမျိုးဘာမှမပြောပါတော့တဲ့ဟာတောင်မှတတ်တကလူတို့တရားဆွဲဆိုတဲ့အပိုင်းကတော့ဘာမှလုပ်လို့မရဘူးလုပ်ချင်တိုင်းလုပ်နဲ့ဘာမှပြောရေးဆိုခွင့်မရှိဘူးပြောဆိုခွင့်လူလက်စွာထုတ်ဖော်ပြောဆိုခွင့်မရှိဘူးဆိုတဲ့ဟာတတ်ကိုထီလို့ရှင်ကဘာမှလုပ်လို့မရဘူးဆိုတဲ့တာစီပြပင်မှုအပိုင်းဖြစ်နေတဲ့ဟာတော့သိရှိရတာပေါ့နော
်ဇူလိုင်လကအမေရိကန်နိုင်ငံသားကြီးကလုပ်တဲ့ဘာသာရေးဆိုင်ရာလွတ်လပ်ခွင့်တူးတက်ရေးဖြစ်ထွန်းရေးဆိုင်ရာနိုင်ငံတကာညီလာခံကိုတက်ရောက်ခဲ့တဲ့ကချင်သင်းယုံဆရာ2ဦးရဲ့မြန်မာနိုင်ငံပြန်သွားမယ့်အခြေအနေကိုအမေရိကန်အင်ဖြူရောကအနီးကစောင့်ကြည့်နေကြောင်းဒုသမ္မတမိုက်ပင်စ်ယုံကကြီးညာချက်ထုတ်ထားတယ်လို့ဘာသာရေးဆိုင်ရာညီလာခံမှာသူတို့2ဦးတင်ပြချက်တွေနဲ့ပတ်သက်လို့ဖန်ဆီးနှိပ်စက်ခံရမှာကိုစိုးရိမ်နေအကြောင်းလဲအမေရိကန်နှစ်ချင်းခရစ်ယာန်ဘာသာရေးခေါင်းဆောင်တွေကကြီးညာချက်ထုတ်ပြန်ထားပါတယ
်။ကိုစောထဲ့တဲ့ရင်ပြပို့ထားတာပါ။အခုဆက်ပြီးတော့နာစင်ကြားမင်းတင်လှော်မှာတော့သမရရဲ့လုတ်ပိုင်ခွင့်တွေကိုလျှော့ချဖို့အပါအဝင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပြည်အောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့အဆိုပြုချက်နဲ့ပတ်သက်ပြီးတော့လွှတ်တော်အတွင်အခြေတင်ဆွေးနွေးနာရီပြီးဆုံးသွားပြီမဲ့ဆုံးဖြတ်ချက်တစုံတရာထွက်လာတာမရှိခဲ့ပါဘူး။ဒီဆိုနဲ့ဆက်နေပြီးတော့အနာရ NLD ပါတီဘက်ရဲ့ဖွဲ့စည်းပုံပြင်ဆင်ရေးကြိုးပမ်းမှုအပေါ်တက်မတော်ဘက်ကပြင်းပြင်းထန်ထန်ဝေဖန်ဆွေးနွေးခဲ့တာကြောင့်အများစိတ်ဝင်စားစရာဖြစ်ခဲ့တာပါ။ဒီကိစ္စနဲ့ပတ်သက်ပြီးတော့လွှတ်တော်တွေကနောက်ဆုံးဆွေးနွေးမှုအခြေအနေကို VOE မြန်မာပိုင်းသတင်းထောက်မတ်မီခါကပြောပြပေးမှာဖြစ်ပါတယ်
။ပြည်ရဲ့ရပိုင်းကသမရရဲ့လုတ်ပိုင်ခွင့်ကိုရှော့ချမဲ့ပုံမှန်လေးခုအပါအဝင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပြည်ခိုင်ပြိုးပါတီရဲ့အဆိုပြုချက်ကိုတရားစုလွှတ်တော်ဥပဒေကြမ်းပူးပေါင်းကော်မတီကဆွေးနွေးဆုံးဖြတ်ခဲ့ပြီးတဲ့နောက်မှာတော့လွှတ်တော်ကအဆုံးဖြတ်ပေးဖို့တင်ပြလာခဲ့တာပါ။ဒါကိုဒီကနေ့ပြည်စုလွှတ်တော်မှာနောက်ဆုံးဆွေးနွေးမှုတွေပြုလုပ်ခဲ့တာဖြစ်ပါတယ်။ထုံးစံရဆိုရင်နှစ်ဖက်အကျိတ်နဲ့ဖြစ်တဲ့ဆွေးနွေးမှုတွေဆိုဆွေးနွေးမှုအပြီးမှာအဖြေရလက်တစ်ခုခုရအောင်ပဲခွဲဆုံးဖြတ်ကြပေမဲ့ဒီကနေ့မှာတော့ဆွေးနွေးမှုပြီးသွားပေမဲ့အဖြေရလက်ထွက်အောင်ဆုံးဖြတ်နိုင်ခြင်းမရှိပါဘူး။ကြံ့ခိုင်ရေးကတင်သွင်းတဲ့ဖွဲ့စည်းပုံပြင်ဆင်ရေးကိုပြီးသန့်ပဲဆွေးနွေးမှာလား။ဖွဲ့စည်းပုံပြင်ဆင်ရေး55ဦးကော်မတီရဲ့ပြင်ဆင်ရေးလုပ်ငန်းစဉ်မှာပဲထည့်သွင်းမလားဆိုတဲ့ဆုံးဖြတ်မဲ့နေ့ကိုထပ်မံကြေညာပေးသွားမယ်လို့သာပြည်အောင်စုလွှတ်တော်ဥက္ကဋ္ဌကကြေညာသွားခဲ့ပါတယ်။စာတင်ဆွေးနွေးကလေးကတက်မတော်ဘက်ကတင်းပြင်းထန်ထန်ဝေဖန်ပြောဆိုတာတွေလုပ်ခဲ့ပါတယ်။ဒီကနေ့မှာတော့တက်မတော်သားလွှတ်တော်ကိုယ်တိုင်တဦးဖြစ်တဲ့ဒုတိယဘုံမူကြီးကျော်မင်းလှိုင်ကတော့လက်ရှိဖွဲ့စည်းထားတဲ့ဖွဲ့စည်းပုံတင်ဆင်ရေး55ဦးကော်မတီဟာအထနှင်းနေတာကြောင့်ဖွဲ့စည်းပုံအခြေခံဥပဒေအရတကယ်ကိုပြင်ဆင်နိုင်မှုရှိရလားလို့မေးခွန်းထုတ်လိုက်ပြီးတင်ဆင်ရေးကိုမြန်မြန်ဆန်ဆန်မလုပ်ဆောင်နိုင်တာကြောင့်ပူတွဲလှုပ်ဆောင်မှုမတင်ဘူးလို့တင်ပြသွားခဲ့ပါတယ်
။ပုံမှန်နေရာ67ပြင်ဆင်ရေးမူကြမ်းကလွတ်တော်ကလက်ခံဆွေးနွေးဆုံးဖြတ်နိုင်ခဲ့ပြီဆိုပါကယခုလောက်ဆိုရင်ဒီမိုကရေစီစံနှုန်းများနဲ့အညီလွတ်လပ်၍တရားမျှတပြီးတိုင်းရင်းသားများစုရဲ့လူလာချက်အတိုင်းဒဏ်လူညီများမှုအခွင့်အရေးကိုဖော်ဆောင်ပေးနိုင်ပြီးတိုင်းရင်းသားတို့တင်မြှောက်သောဝင်ကြီးချုပ်ကိုညှော်မှန်းလို့ရန်တွေလောက်ပြီးဖြစ်ပါတယ်။55ဥပပြင်ဆင်ရေးပူးပေါင်းကော်မတီရဲ့လုပ်ငန်းစဉ်များသည်ယနေ့ချိန်ထိဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ခြင်းအတွက်လိုက်နာရမည်ဥပဒေပုံမှန်များကိုလိုက်နာနိုင်သည့်အဆင့်တို့ပင်မရောက်သေးတာတွေ့ရပါတယ်ပြင်ဆင်ရအကြံပြုချက်3865ချက်ကိုဥရေမူချမ်းအဖြစ်ပြည့်စုံနိုင်ဖို့အတွက်ကလည်းအချိန်အထောက်ယူညှိနှိုင်းရရအောင်မှာဖြစ်ပါတယ
်သမရရဲ့လုတ်ပိုင်ခွင့်ကိုလျှော့ချမယ်ပုံမှန်လေးခုအပါအဝင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဥပဒေကြမ်းကိုပြည်ခိုင်ပြိုးပါတီရဲ့မိထီလာမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ် Doctor Mountinga, Pia Milago Martin Tingera Pippi, Tamil Darin, Pikan Jo Party Windiga, Bianzu Tamara Mimanang and Opezibo Pinci, Pubang Comatie, Seller Losame, Lungan Sema, Pubang Pawin Boot Lulawe, Tata Losambo, Lula Nitarawa, Anaya Party Becaro, Comatie, Mawe, Pawin Pubang Pinci Zijanawa, Nebo Yune, Yakan Tayenda Pidulu Togule, Ube Tangaro, Pezibo Pinci, Tangi, Lu Ye Gine, Gaysa Pillu,
อันนี้พวกเชิงพิมพ์มันนี่เว้ยนี่นายรู้ไม่ยังสุดโต๊ะกูอุบลีจันตีเย่อันนี้ยังทรงจะเอาสังเกตไปบุปีเกเรียกกับสุนีมุมาเต็มจัดตัวเกี่ยวอะไรเพื่อที่ว่าไม่เป็นสันไม่เป็นสินนั่นตัวเองแต่เรื่องที่เราสู้ไม่พอบ้างหรอกจีเยี่ยมมากตอนนี้อาซาโมนี่ตอนนี้ว่าจะเนี่ยว่าอะไรไหมทุกท่านว่าเยี่ยมมากสุดอ่ะแต่เนี่ยจะได้ยังพอบีปีเนี่ยเลยว่าจะเช่าซาดารีกับพี่นี่ว่าอะไรไหมคุณเป็นตัวเองท่าเรืออุบลีจันมาโร่ ในงานตั้งร้านอันนี้เนี่ยปู่มาเนี่ยลิซ่าชิคาอาญาวันนี้ทางนาริโกเป็นสิ่งพิเศษสุดยิ่งแต่เนี่ยปีเนี่ยวันที่จุดดีเนี่ยนี่นายแต่เนี่ยไม่สูงเลยสตาร์ทเทตุนบูแต่เนี่ยปีเนี่ยวันที่จุดดีแค่อัตตาเนี่ยใส่เนี่ยปู่มาเนี่ยชอบสัตว์เด็กเป็นสิ่งบูเช่นกันอุ้ยปู่มาต้องอันนั้นเนี่ยป่ะพอจีบองเช่นกันอุ้ยคงยงเย่ลูกปังกุ้งกิซารีเนี่ยปัตตาดาวิเป็นบูซาลารีเทตุนทาราวะมาในงานอีลีลาต้องตัดตัวอุปเชตเต้ดอกจ้า
Taru, Pichotoku, Sledi, Jare Mao, Nobro, Asunya, Pine, Pioto, Pine, Tamaro, Pine, Kongson, the Jare Mao, Nanga Yia, Hina, Sweet Rebido, Apsisha, Naibuga, Pobi, Yichi, Lujano, Miamade, Nanga Yia, Hina, Sweet Rebute, Pobido, Yichi, Chile, Machi, Lujano, Miamade,
Tane Patalo, Palo, Sompchamle. เป็นนี่มาปลูปงษ์เนี่ยส่งเผ็ดตอมเลยสู่รากอรอไม่ตีอย่าดีบ่าวชิแม่มีคาตรินไปปูท่าราบอะคุสะปิ๊ดไทยနိုင်ငံကအလူရှိနေတဲ့မွေရီခိုင်းခေါင်းဆောင်တူအူကိုဩဂုလ29ရက်နေ့ကမြန်မာအာဏာပိုင်တွေကလွှဲပြောင်းပေးခဲ့တဲ့အကြောင်းသတင်းလွှာကိုထုတ်လွှင့်ပေးပါမယ်မအေးမာကသတင်းပေးပို့ထားရပါရှင်မြန်မာနိုင်ငံရှမ်းပြည်အရှေ့ပိုင်းတာချီလေးမြို့နယ်အာဏာပိုင်တွေကထိုင်းဆိုရကအလူရှိနေတဲ့မန်ထုမဲ့မ
เนื้อแท้จะอีกทางกันเลยออกก็ลันนักสักคนเดียวนี่ก็เลยจำปีเกล้าพิบาร์เลยอ่ะมุดตัวมุ่งเนี่ยลูชินี่เลยมุ่ยเดียกันนายมารู้ฮะนายแม่จีมุ่ยกายมันทุ่มแม่ไก่กางจ้านายปนนวดปะทงเย่เลยยงพิบีตัวนั้นอุศโลยามานายงานลุงยูดูเล่นกันดีตามาปองนี่จ้าพิเตลูเล่ท่านนับไปนี่ก็สบายเลยปีเกล้าจวนนับไปงายามานายงานตัดชิเล่ยูเนี่ยด้วยมาแม่ปองที่อันตุเนี่ยเยสเซ่เก่งกว่าพิบูจูจ้าเกล้า
นายมารุโกะเนี่ยมาเยอะแต่เพื่อก็พิการพันธุ์สิ่งเดียวที่ป่าเลยมุ่ยเสียว่าทิ้งช่วยเยอะจู่ชินาพัฒน์สารเสนจอดว่าอะไรก็ตอนนี้นะมีเรื่องการรับเรื่องดูแลเรื่องการเงินการส่งเงินมอบเงินกันคือเรื่องเงินเนี่ยเขาก็คงทำธุรกิจในปัจจุบันนี้เขายังทำอยู่เหมือนเดิมเนี่ยนะแล้วก็
มีมาในงานเปลี่ยนเรื่องจ้างไปไกลเลยดูฮะ ไทยในงานอาลูชินี่เลยอธิการที่ทำแบบที่ป่าเลยไทยในงานเนี่ยมาหุ่ยเสียว่ายาวยาวหุ่ยดีกว่าเล็กแค่บีแต่เส้นไข่กางจาวเปลี่ยนเรื่องจ้างไปในรับที่ป่าเลยตัวเนี่ยปัจจัยที่นอกจากด้วยแต่ใส่ดูดีอารมณ์หมดเลยทำมันพอทุกตัวบ้างไหมสุดที่จะสุดตัวบ้างเลยไทยหุ่ยเสียว่าโลกมาใส่จอดีดีกว่ากองจีนก้าจีนเนี่ยมีอาเปียแต่สาวนี่เลย มันทุ่มแม่มุ่ยเขยอธิการกองทัพนี่เนี่ยใครเหวี่ยมีอาเปียกูไทยมุ่ยในนี้จะพูดวันนี้ก็อาเปียชินในนี้ไงเราจะใครกองทัพนี่ฮะยามานายงานลุงยูสุเล่นนักการนี่ทิ้งจบท้ายเลยเนี่ยมีกูทับยีเต็งเสาหนีเกจาราพิบาร์เลยสิ
มาวันนี้ยุ่งเหยิงแต่จะเนี่ยวิวซีซันที่เสมอเรียนเปิดตัวอาจารย์เป็นวิวเองจริงๆปีรอวิวอีกอันหนึ่งปีรอเนี่ยถ้าเดี๋ยวสังเกตมาเสียดชิ้นเรียนเล่าสัมภาษณ์จริงๆแล้วพี่รอก็ทวีตตรงนี้อะไรสิบเจ็ดวันนี้ชิ้นเรียนเปิดตัวก็วันที่นี้ยุ่งสั้นจะดีกว่ายิ่งพูดยาวยิ่งจริงใจส่วนน้องจะมารอวิวอีกสายตาบุพเพขวายน้องสายการนี้สับปูเมสุยวิวเอเมริกันแต่ยามาวันสิบเจ็ดเราเล่มูปีรอสายจะตามแม่ชิ้นงานจริงๆ ยังคงสารใจสุขสายตาหนังจาวัยอีเมลไปบอกแม่สุยแฟนมิสเซ็ตวิวเอ็นยูสตาร์คอมโฮยามาที่มาเป็นสามีอาศัยเซ็นสุขอยู่ยินไหมไหม
Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျွန်တော်တို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျွန်တော်တို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်ဒေါ်ရစနေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှကြိုးစွနေပါရှင်
ဒီမြန်မာပိုင်းရဲ့ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့အမေရိကန်နိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုထုတ်လွှင့်ပေးကြပါမယ်။လာမယ့်2020အမေရိကန်သမ္မတရွေးကောက်ပွဲမှာသမ္မတဒေါ်နယ်ထရန့်ပြန်ရွေးချယ်ခံရပါမလားဆိုတာကတော့သိပြီးတော့ရေရေရာမရှိလာပါဘူး။အမေရိကန်ပြည်ထောင်စုဟာ2020မှာစီးပွားရေးကျဆင်းမှုကြီးနဲ့ရင်ဆိုင်ရနိုင်တယ်လို့စီးပွားရေးပညာရှင်တချို့ကသုံးသပ်ထားပေမဲ့သမ္မတကတော့စီးပွားရေးအကောင်နေသေးပဲလို့ပြောပါတယ်။သမရအနေနဲ့ပြန်ရွေးချယ်ခံရမလားဆိုတာနဲ့ပတ်သက်ပြီးတော့ VOA သတင်းတောက်ဂျင်မလုံးပေးပို့ထားတဲ့သတင်းလှော်ကိုကိုအောင်ကပြောပြပေးပါရှင်
။ပြည်ထောင်နိုင်ငံမှာကျင်းပတဲ့ G7 ဆက်မှုထည့်သည့်နိုင်ငံ9နိုင်ငံရဲ့ဆွေးနွေးပွဲမှာအမေရိကန်သမ္မတဒေါ်နယ်ထရမ့်ကကုန်သွယ်ရေးရုရှားအရေးရာသီဥတုပြောင်းလဲမှုစတာတွေနဲ့ပတ်သက်ပြီးတော့အဓိကပြောကြားခဲ့ပါတယ်။ဒါ့အပြင်တရုတ်နဲ့ဖြစ်ပွားနေတဲ့ကုန်သွယ်ရေးစစ်ပွဲနဲ့ပတ်သက်တဲ့သူ့ရဲ့ရည်ရည်ချက်အပေါ်လဲကာကွယ်ပြောကြားတော်ပါတယ်။
The way I negotiate, it's done very well for me.
ကျွန်တော်လုပ်နေကြနီလန်တိုင်းလုပ်တာပါ။နှစ်ပေါင်းများစွာတည်းကအခုနီလန်နဲ့လုပ်လာခဲ့တာပါ။ဒါဟာအမေရိကန်တွေအတွက်ပိုအဆင်ပြေစေပါတယ်။တကယ်တော့ Bush နှစ်ယောက်လုံးနဲ့ Clinton လက်ထက်ကလေးကအဲ့လိုမျိုးလုပ်ခဲ့တင်တာပါ
။ American စီးပွားရေးဟာအကောင့်နေသေးပဲဆိုတာကိုလည်းသူ့ကိုထောက်ခံသူတွေနဲ့တွေ့ဆုံပွဲမှာ Trump ကပြောကြားလေးရှိပါတယ်
။ Even though we had fake witch hunts on our
ကိုချင်းချင်းကြားမတရားဆွဆွဲတိုက်ခိုက်မှုတွေရှိပေမဲ့ American ဟာအရှင်အဟုန်နဲ့အောင်မြင်မှုတွေရနေပါတယ်။
ဒါပေမဲ့လည်းစီးပွားရေးပညာရှင်တချို့ကတော့ကုန်သွယ်ရေးစစ်ပွဲကြောင့်အမေရိကမှာစီးပွားရေးကျဆင်းလာနိုင်တာကိုသတိပေးထားပြီးတော့ဒီလိုအခြေအနေဟာလာမယ့်သမ္မတရွေးကောက်ပွဲမှာထရန့်ပြန်ရွေးချယ်ခံရဖို့အပေါ်ရိုက်ခတ်လာနိုင်တာပါဒီမိုကရက်သမ္မတကိုယ်စားလှယ်လောင်းနေတဲ့မှာရှေ့ဆုံးကပြင်းနေတဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်ကလည်းထရန့်ရဲ့ဆောင်ရွက်ချက်တွေနဲ့ပတ်သက်ပြီးတော့အခုလိုပြောပါတယ
် It goes less to the
ကုန်သွယ်ရေးနိုင်ငံခြားရေးပြည်ရင်းရမှုဝိုင်းတဲ့စီးပွားရေးဘလောက်ခိုင်မာနေတယ်လဲဆိုတော့ကိုလူတွေကကြည့်ပြီးဒီစိုးရအဖွဲ့ရဲ့အခြေအနေကိုဆုံးဖြတ်ကြတာပါ
2020သမ္မတရွေးကောက်ပွဲမှာထရမ့်ကိုရှင်ပြန်သူလဲသူ့ရဲ့ပါတီတွင်းကထွက်လာပါတယ် Conservative Radio အစီအစဉ်တင်ဆက်သူလဲဖြစ် Illinois ပြည်နယ်ကအောက်လွတ်တော်အမဟောင်း Joe Walsh က
I'm running because he's unfit
သူကသမ္မတမဖြစ်တင်တာကြောင့်ကျွန်တော်ရွေးကောက်ပွဲဝင်ပါမယ်ဒီရောက်ကရှင်ပြန်ရင်းလို့အဲ့လိုရှင်ပြန်ဖို့လဲလိုအပ်နေပါတယ်ဘမှုရှိလို့ပြောဆိုလုပ်ကြနေဘူးဒီနိုင်ငံကအလိုမရှိဘူးသူ့ရဲ့ပြုမှုကခလေးသာသာပဲရှိပါတယ်
နိုင်ငံစီးပွားရေးပုံမှန်လဲပတ်နေတဲ့အချိန်မှာကျင်းပတဲ့သမ္မတရွေးကောက်ပွဲတွေမှာဆိုရင်ဒုတိယတက်တန်းမှာပြန်ရွေးချယ်ခံရလိမ့်ရှိပေမဲ့စီးပွားရေးကျဆင်းချိန်မှာကျင်းပတဲ့ရွေးကောက်ပွဲတွေမှာဆိုရင်တော့အဲ့ဒီသမ္မတကိုဒုတိယတက်တန်းမှာပြန်မရွေးကြတော့တဲ့အလေးထားကိုလည်းသုံးသက်သူတချို့ကထောက်ပြပါရယ်စီးပွားရေးတိုးတက်မှုကြောင့်ထရမ့်ကိုထောက်ခံသူတွေရှိပေမဲ့လည်းမကြသေးခင်ကကောက်ယူတဲ့ AP သတင်းဌာနရဲ့စစ်တမ်းအရတော့သမ္မတရဲ့ပြုမှုပြောဆိုမှုတွေကိုမကြိုက်ကြသူတွေတိုးလာတာကိုတွေ့ရတယ်လို့ဆိုပါရယ် AP သတင်းဌာနပြောခွင့်ရ Steve Peebles က
There were some bright spots on the economy, you know, some policies.
ဒီဘာရေးအပြင်မူဝါဒတချို့နဲ့ပတ်သက်လို့သဘောကျအတိုင်းနှစ်သက်ကြပေမဲ့လည်းဘလို့အကျိုးရလာမှမရှိသေးတဲ့သမရရဲ့အပြုမူပြောဆိုမှုတချို့ကိစ္စရပ်တွေမှာဆိုရင်ဒဇိုထိုးလောက်တာတွေကိုလည်းစိုးရိမ်နေကြပါတယ်
။သမရကတော့သူ့ရဲ့လက်သုံးစကားအမေရိကန်ပြည်အောင်စုသားမဟာအင်အားကြီးနိုင်ငံထပ်ဖြစ်စေရမယ်ဆိုပြီးတော့ကြွေးကြော်နေသေးပါ
And we are making America great again. Thank you, New Hampshire. Thank you.
ဒါပြင်သူ့ကိုထောက်ခံသူတွေနဲ့အခုလိုအမြဲမပြတ်ထိတွေ့ပြီးလှုံ့ဆော်နေပါတာနောက်တစ်ကြိမ်ထပ်ရွေးချယ်ခံရမယ်ဆိုတာမျိုးလဲသူကယုံကြည်နေပုံရပါတယ်ခင်ဗျာ
။ကိုအောင်ပါရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့ Radio C စနေကို VOA ရဲ့ Internet ဆာမျက်နှာ burmese.voanews.com မှာနားဆင်နိုင်တယ်လို့ VOA ရဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းကျမတို့အခုထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီစီစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ဒိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလမ်းမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်။ VOA မြန်မာပိုင်းရဲ့ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ19 kHz 15653ည၊လိုင်းဒိုမီတာ25 kHz 11803ည၊လိုင်းဒိုမီတာ32 kHz 9335တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။ဒီညပိုင်းမှာနားဆင်ရမယ့်သတင်းပတ်ဆင်ခန္ဓာတွေမှာမြမလူလူနဲ့ကျမ်းမာရေးကဏ္ဍမှာအဝလွန်ချင်းရဲ့နောက်ဆက်တွဲဆိုဂျူရီအကြောင်းကိုနားဆင်ရမှာဖြစ်တယ်လို့ဥကျော်စံတာရဲ့မြမရေးတုံးသက်ချက်မှာတော့
ဒီမှာနိုင်ငံရေးမှာအဓိကမပြောင်းမလဲပြန်နေတာပုံကိုရေးပေါ်ရနိုင်ငံရေးတဲ့ပုံကိုရေးကအဓိကဖြစ်နေတာပေါ့အဲ့
တော့မြန်မာနိုင်ငံမှာဒီမိုကရေစီရှင်သန်ရေးအတွက်ဘယ်လိုလိုအပ်ချက်တွေရှိခဲ့ပါသလဲရှိနေသေးပါလဲဆိုတာတွေကိုမြန်မာအရေးသုံးသပ်သူဦးအောင်ခင်နဲ့ဦးကျော်စံတာတို့ဆွေးနွေးသုံးသပ်ထားတာကိုနောက်ပိုင်းမှာနားဆင်ရပါမယ်အခုရင်ဆုံးတော့မြန်မာလူထုနဲ့ကျမရေးအစီအစဉ်မှာကျမကြီးအတွေ့နောက်ဆက်တွဲဆိုးကျူးတွေဖြစ်ပေါ်စေတဲ့အဝလွန်ခြင်းကိုထိထိရောက်ရောက်ကာကွယ်ထားစေနိုင်မှုအတွက်ကိုယ်လဲလှုပ်ရှားအကစားလုပ်တာနဲ့အစားအသောက်ရွေးချယ်စားတောက်တာတွေကိုတတ်နိုင်သမျှကြိုးစားလှုပ်ဆောင်ပေးဖို့လိုအပ်တဲ့အကြောင်းကိုဒေါက်တာတန်းစောကစီစဉ်တင်ဆက်ပေးထားပါတယ်ရှင်
ခနာကမှာရှိသင့်ရှိတိုက်တဲ့ကိုလေးချိန်နဲ့ပူရှိနေပြီးအဝလွန်လာပြီးဆိုရင်ကျမကြီးအတွက်ဆိုးကျိုးတွေရှိလာတယ်ဆိုတာကိုတော်တော်များများကသိရှိထားကြပါတယ်။ကျမကြီးဆောင်ရှောက်မှုလုပ်ငန်းတွေနဲ့နှိစက်တဲ့သူတွေကပိုပြီးသိရှိထားကြတာပါ။ခနာကမှာကိုလေးချိန်မြင့်တက်ပြီးအဝလွန်လာပြီးဆိုရင်ကျမကြီးနဲ့ပတ်သက်ပြီးဘလို့ဆိုးကျိုးတွေကိုရရှိစေနိုင်ပါတယ်လို့မေးကြည့်တဲ့အခါအင်ရှင်မာတူဖြစ်သူမတ်တန်တန်းများသူနဲ့သူနာသည့်ဆရာမတူဖြစ်သူမက်ခင်စီတို့ကသူတို့ရဲ့အမြင်ကိုအခုလိုပြောပါရစေ။ကျမကြီ
းတဲ့ဘလို့ဆိုးကျိုးတွေရတယ်ဆိုတော့အဝလွန်နဲ့ဆီးကျိုးရောဂါလည်းဖြစ်တယ်အပြီးလို့ရှိရင်နှလုံးယောဂနဲ့ပတ်သက်တဲ့ယောဂါတွေလည်းအများကြီးဖြစ်နိုင်ပါတယ်
။နောက်ဆက်သွဲဖြစ်မဲ့အကြောင်းကကြတော့သူကစီးချိုသွေးချိုဆိုရယ်လည်းလုံးဝနောက်ဆက်သွဲဖြစ်မဲ့အကြောင်းကစီးချိုသွေးချိုဆိုတာပါလာပြီးသားလေ
။အဝါလုံးချင်းဟာနှလုံးယောဂနဲ့သွေးချိုစီးချိုယောဂါတွေအပြင်မကူးဆက်နိုင်တဲ့ယောဂအမျိုးအစားအမျိုးမျိုးနဲ့လည်းဆက်ဆက်မှုရှိနေတာပါ။ရုတ်တရက်အသက်တည်ဆုံးမှုတွေကိုဖြစ်စေနိုင်တဲ့လေဖြတ်လေငယ်ယောဂနဲ့အိပ်ပျော်နေစဉ်အသက်ရှူရက်တဲ့ယောဂတွေဟာလည်းအဝါလုံးချင်းနဲ့ဆက်ဆက်မှုရှိနေတယ်လို့အထွေထွေယောဂကုဆရာဝန်တူဦးဖြစ်သူဒေါက်တာတော်ခင်ကြီးမုံကအခုလိုပြောပါရစေ
။နောက်ဆက်တွဲဆိုးကျိုးတွေကတော့ဒီmetabolic syndrome လို့ခေါ်တဲ့ဒီဇီဝကာမဆိုင်ရာပြောင်းလဲမှုဆိုင်ရာယောဂအစုပေါ့နော်။သွေးတိုးလာမယ်၊စီးချိုဖြစ်မယ်၊ပြီးရင်ဒီခန္ဓာကိုယ်သွေးရင်းအဆီဒက်တွေများမယ်၊ပြီးရော heart attack တို့ stroke တို့လို့ခေါ်တဲ့ဒီရုတ်တရက်အသက်ရှူနှလုံးရက်သွားတာတို့ပြီးရောနောက်လေဖြတ်တာတို့ဒါတွေလည်းဖြစ်လာနိုင်ပါတယ်။ပြီးတော့ sleep apnea လို့ခေါ်တဲ့ဒီအိပ်နေစဉ်လေပြုံပိတ်ပြီးရုတ်တရက်အသက်ရှူရပ်သွားတဲ့ယောဂါဒါမျိုးတွေလည်းဖြစ်လာနိုင်ပါတယ်။ယောဂါတွေကတော့အမျိုးမျိုးအများကြီးဝင်လာနိုင်ပါတယ်
။ကိုယ်လက်လှရှာအားကစားလုပ်တာဟာကိုယ်လေးချိန်ထိမ့်တဲ့နေရာမှာထိရောက်တဲ့နည်းလမ်းတစ်ခုဖြစ်ပါတယ်။ကျမကြီးလိုက်စားတဲ့သူတွေဟာတနေ့ကိုအနည်းဆုံး15မိနစ်လောက်အချိန်ပေးပြီးကိုယ်လက်လှရှာအားကစားတစ်ခုခုကိုလှုပ်ဆောင်တင်တယ်လို့ပညာရှင်တွေကအကြံပြုထားကြတာပါ။ကိုယ်လက်လှရှာအားကစားလုပ်တာအပြင်စားတောက်တဲ့အစားတောက်တွေကိုလည်းကျန်းမာရေးနဲ့ညီညွတ်အောင်ကူဆိုင်စားသုံးသင့်တယ်လို့ဒေါက်တာဒေါခင်ကြည်မုံကပြောပါရယ
်အဝါလုံးယောဂမဖြစ်အောင်တော့ကျမတို့က healthy lifestyle ပေါ့နော်ဒီ diet ကို exercise ပေါ့အများကြီးရေးပါပါတယ် healthy diet ဆိုရင်ကျမတို့ကဒီကစီတက်နေတဲ့အစားအစာကိုနည်းနည်းပဲစားသုံးသင့်တယ်ပြီးရင်ဒီအသားငါးတွေကိုအမျှတအောင်စားသုံးသင့်တယ်ပေါ့နော်အသီးရွက်အသီးနှံတွေကိုတော့နေ့စဉ်မပါမဖြစ်ပါအောင်စားသုံးသင့်ပါတယ်အစိအစံတွေလည်းသူ့အနေနဲ့သူမျှတအောင်စားသုံးသင့်တယ်ပြီးတော့နောက်တစ်ခုကဒီကျမ ready made ပေါ့နော် fast food data တွေကိုလည်းတက်နိုင်ကြများအချိုတက်လွန်ခဲ့တာအငံတက်လွန်ခဲ့တာဒါတွေကိုလည်းရှောင်ကျဉ်သင့်ပါတယ
်အဝလွန်ချင်းဟာကျမရဲ့အတွက်ဆိုးကျိုးတွေဖြစ်စေနိုင်တယ်ဆိုတာကိုသိပေမဲ့ခန္ဓာကိုယ်လေးချိန်ကို cue site ထိမ့်သိမ့်တဲ့သူအရင်အတွက်ကတော့နည်းနည်းသေးတယ်လို့ဆိုရမှာပါအစားအသောက်ဆင်ခြင်ပေမဲ့ကိုယ်လက်လှရှာအားကစားမလုပ်တဲ့သူတွေရှိသလိုကိုယ်လက်လှရှာအားကစားလုပ်ဖြစ်ပေမဲ့အစားအသောက်ကိုမရှောင်ကျဉ်နိုင်သေးတဲ့သူတွေလည်းရှိနေကြတာကိုတွေ့ရပါတယ်အဝမလုံးအောင်ကျူတင်ကော်ဝဲတဲ့အနေနဲ့ဘလူးချက်တွေကိုလှုပ်ဆောင်ပြပါတယ်လို့မေးကြည့်တဲ့အခါမက်ငငယ်ခိုင်မက်တနက်များသူနဲ့ဒူနာပြုဆရာမမက်ခင်စီတို့ကသူတို့ရဲ့လှုပ်ဆောင်ချက်တွေကိုအခုလိုပြောကြပါရစေ
။ချိုးရဲအဲ့လိုမျိုးအဝလိုလိုခိုင်တဲ့ဆိုရင်အစီချော့စားရဲပြီးတော့အဲ့လိုမျိုးအချိုးနဲ့ပတ်သက်တာအချိုးတွေပါရဲမထားဘူ
း။နေတိုင်းကတော့ဟိုလမ်းလျှောက်တာပဲဖြစ်ဖြစ်ပေါ့ကိုပေါ့ပေါ့ပါပါလမ်းလျှောက်တာပဲဖြစ်ဖြစ်အိမ်မှာလည်းပဲနေထိုင်နေအဲ့လိုကိုလည်းလှုပ်ရှားမှုတွေထိုင်ကုန်မှထိုင်ပြီးတော့လည်းလေ့ကျင့်နိုင်ပါတယ်
။အစာကိုပုံမှန်စားရင်တော့သူ့အချိန်နဲ့သူရောနော်စားတင်တယ်ပေါ့နော်အဲ့လိုမနက်ပိုင်းဆိုလည်းမနက်အချိန်နေ့လည်ဆိုလည်းနေ့လည်ညဆိုလည်းညပေါ့နော်အချိန်ကိုမလိုမီးစင်တယ်ပေါ့
။အဝါလုံးယောဂဖြစ်ပြီဆိုရင်ကုသတဲ့အခါမှလည်းအချိန်ပေးပြီးတော့ကုသမှုတွေပြုလုပ်ကြရတာပါ။ ခွင့်စိတ်ကူးတာတဲ့နည်းလမ်းတွေရှိနေပြီဆိုပေမဲ့မြန်မာနိုင်ငံမှာတော့အတုံးနေနေတာကိုတွေ့ရပါတယ်။အဝမလုံအောင်ကြိုတင်ကာဝယ်ထားခြင်းကသာငွေကြေးသက်သာဆုံးနဲ့အထောက်အဆုံးနည်းလမ်းတစ်ခုဖြစ်တယ်လို့ဒေါက်တာဒေါခင်ကြည်မုံကပြောပါတယ်
။ဟုတ်ကဲ့အဝလုံရောဂါနဲ့ပတ်သက်ပြီးကျမတို့က prevention is better than cure ဆိုတဲ့အတိုင်းပေါ့နော်။မဖြစ်ခင်ကြိုတင်ကာဝယ်တာကတော့အကောင်းဆုံးပါပဲ။အဲ့တော့ကျမဒီနေထိုင်မှုစနစ်နဲ့နေထိုင်မှသာကောင်းမွန်တဲ့lifestyle မျိုးရရှိမှာဖြစ်ပါတယ်။
အဝမလုံအောင်ကြိုတင်ကာဝယ်ရတာဟာအပြောလွယ်သလောက်လက်တွေ့လုံဆောင်တဲ့နေရာမှာတော့ခက်ခဲတဲ့အလို့တစ်ခုလို့ဆိုရမှာပါ။မိမိတို့ကိုယ်တိုင်လည်းအဝမလုံအောင်ကြိုးစားနေတယ်လို့တခြားသူတွေကလည်းအဝမလုံအောင်ကြိုးစားပြီးထိန်းသိမ်းစေချင်တယ်လို့နိုင်ငံငယ်ခိုင်မတန်တန်းများသူနဲ့တူနာပြုဆရာမမခင်စီတို့ကအခုလိုတိုက်တွန်းကြံပေးကြပါဗျ။အ
စီလျှော့ထားပါလို့ပြီးလို့ရှိုးရှင်လဲအမျိုးလေးကျင်ကန်းလေးပါလို့ပါလို့ဝါမဝအောင်လို့ပေါ့နော်။အနေတိုင်းလေးကျင်ကန်းလေးတွေမှန်မှန်လုပ်ပြီးအစားတောက်လဲစေချင်ကြပါလို့။အစားတောက်ကိုပုံမှန်စားပါအိတ်ချိန်စဲပုံမှန်လေးအိတ်ပါ။ပြီးတော့အစီရနှစ်များမဲ့အစားစားတယ်ဆိုရှောင်ပေးပါပေါ့နော်။
ကျမကြီးအတွက်နောက်ဆက်တဲ့စူးကျိုးတွေဖြစ်ပေါ်စေတဲ့အဝလုံကြီးကိုထိထိရောက်ရောက်ကာဝယ်ထားနိုင်စေဖို့အတွက်ကိုလက်လူရှာအကစားလုပ်တာနဲ့အစားတောက်ရေးချေစားတောက်တာတွေကိုတက်နိုင်သမျှကြိုးစားလှုပ်ဆောင်ပေးဖို့လိုတဲ့အကြောင်းသတင်းပေးပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်တော်ပ
ါဒေါက်တာတန်စောစီစဉ်တင်ဆက်တဲ့မြန်မာလူထုနဲ့ကျမကြီးအစီအစဉ်ပြီးအခုတော့မြန်မာရေးသုံးသက်ချက်ကိုနားဆင်ရပါမယ်မြန်မာနိုင်ငံမှာအခုလက်ရှိ NLD အစိုးရခေတ်ကျင့်သုံးနေတဲ့ဒီမိုကရေစီနဲ့လွတ်လပ်ပြီးစားဆင်နစ်တာရှင်သန်ခဲ့တဲ့ဒီမိုကရေစီတို့ဟာဘာတွေတူပြီးတော့ဘာတွေခြားနားပါသလဲဒီမိုကရေစီရှင်သန်ရေးအတွက်ဘလို့လိုအပ်ချက်တွေရှိခဲ့ပါသလဲရှိနေသေးပါလဲဆိုတာတွေကိုမြန်မာရေးသုံးသက်သူဦးအောင်ခင်နဲ့ဦးကျော်စံသာတို့ဆွေးနွေးသုံးသက်တင်ပြထားတာကိုနားဆင်နိုင်ပါပြီရှင်
ဒီကနေ့ဒီကနေ့ကျွန်တော်ဆွေးနွေးခြင်းရဲ့အကြောင်းအရာကတော့မြန်မာနိုင်ငံရဲ့ဒီမိုကရေစီရခိုင်နဲ့ယခုဆိုတော့ခင်ဗျာပထမဆုံးဖွဲ့စည်းပုံချင်းနှိုင်းယှဉ်တင်တဲ့ထင်ပါတယ်လွတ်လပ်ရေးပြီးခါစားကျင်းသုံးခဲ့တဲ့ဒီမိုကရေစီအခြေခံတဲ့ဖွဲ့စည်းပုံနဲ့အခု NLD ခေတ်ဒီမိုကရေစီအခြေခံတဲ့ဖွဲ့စည်းပုံချင်းကတော့အတော်လေးကွာမယ်ထင်ပါတယ်ဆရာအဓိကဘာနှိုင်းယှဉ်လို့ပါလဲဆရာအင်းခု
အဲဟိုကတော့နိုင်ငံတည်ထောင်မှုလုပ်ထားတဲ့ဥပဒေကိုဗျာဆိုတော့ပါပြီးတော့ဒီညွန်လင်းချက်တွေအများကြီးရှိတာပေါ့ဗျာအခုလက်ရှိဥပဒေကတော့ဟိုစစ်တပ်ကသူ့အခန်းကဏ္ဍဆက်လက်တည်မြဲအောင်လုပ်ထားတဲ့ဥစ္စာဆိုတော့မတူဘူးပေါ့ဒါပေမဲ့အဲ့ဒီကိနဲ့ဂုခိနဲ့မှာဟိုဗမာနိုင်ငံရေးမှာအဓိကမပြောင်းမလဲပြန်နေတာပုဂ္ဂိုလ်ရေးပေါ့ဗျာနိုင်ငံရေးနဲ့ပုဂ္ဂိုလ်ရေးကအဓိကရှိနေတာပေါ့အဲ့တော့ဒီအဲ့ဒီပုဂ္ဂိုလ်ရေးရှိနေတဲ့အတွက်ဒီဒီမိုကရေစီစနစ်ပေါ့ဒီမိုကရေစီဆိုတာကျင့်စဉ်ပေါ့ဗျာဒီနေ့တခုတည်ထောင်ပြီးရင်ဒီစနစ်အတိုင်းလုပ်ရမယ်ဆိုတော့မှန်တာမှားတာလည်းဒီစနစ်အတိုင်းပြင်ရမယ်ဆိုတဲ့ဥစ္စာပေါ့ဗျာအနောက်နိုင်ငံမှာလည်းရှိတယ်ဒီဒီမိုကရေစီစနစ်ကြောင့်ဒီခေါင်းဆောင်ဟိုတင်မိတယ်ကိုတင်တဲ့ခေါင်းဆောင်မဟုတ်တာလို့လည်းကိုခံပေါ့ဗျာဒီနောက်ကြမှာနစ်ပြတဲ့အခါကျမှသူ့ချုပ်ချပေါ့ဗျာဆိုတော့အဲ့ဒါမျိုးဒါပေမဲ့ဒီစနစ်ကအမကြည်နာပြင်နေလေကိုလှုပ်ထားတဲ့အတွက်ဒါလက်ခံရမယ်အဲ့ဒါဒါဒီမိုကရေစီသဘောတရားပဲဆိုတော့ဒီဟာကိုဘယ်လောက်ထိအောင်ကျင့်သုံးနိုင်လဲဆိုတာဒီဒီမှာရှိတဲ့နိုင်ငံအင်အားစုတွေကလုံးကြတာပေါ့ဗျာမမပြည်မှာတော့ဒီပုဂ္ဂိုလ်ရေးကအဓိကဖြစ်နေတယ်ဗျာဒီဘတ်ဆပ်ပလကစ်ကလည်းပုဂ္ဂိုလ်ရေးပဲဘူဂျုံအောင်ဆန်းလွတ်လပ်ရေးကြိုးပမ်းတော့ကလည်းဘူဂျုံအောင်ဆန်းပုဂ္ဂိုလ်ရေးပဲဆိုတော့ဒီပုဂ္ဂိုလ်ရေးတွေလုပ်တဲ့အတွက်ဟိုပါတီနိုင်ငံရေးတောင်ပြည်ပြည်ပြင်မလုံးနိုင်ဘူး
ဟုတ်ကဲ့ဆိုတော့အဲ့ဖွဲ့စည်းပုံကတော့စစ်တပ်ကအာဏာတည်မြဲရေးလုပ်ထားတယ်ပေါ့အခုတော့တိုင်းရင်းသားတွေရဲ့အခွင့်အရေးနဲ့ပတ်သက်ကြရင်တော့ဘယ်လိုဆင်လဲဆရာဟိုကဖွဲ့စည်းပုံမှာတိုင်းရင်းသားရဲ့အခွင့်အရေးပူပေးခဲ့လေသလားအခုဖွဲ့စည်းပုံမှာကောဘာများပို့ထုလာကြလဲအဓိကဒါလည်းပဲမြန်မာနိုင်ငံရဲ့အရေးကြီးတဲ့ပြဿနာတရားဖြစ်နေလို့
အခုအခြေခံဥပဒေမှာတော့ဒီပြည်နယ်အစိုးရဆိုပြီးတော့ပေါ်ပေါက်လာတယ်ပေါ့ဗျာဒါပေမဲ့ပြည်နယ်အစိုးရဘလောက်လုံးပိုင်ခွင့်ရှိမလဲတော့မသိဘူးအဲ့ပြည်နယ်မှာလည်းအစိုးရကိုစတင်နေတဲ့တိုင်းရင်းသားလက်နက်ကိုင်ရှိတယ်။အဲတော့ဒီနယ်အစိုးရကတိုင်းရင်းသားလက်နက်ကိုင်နဲ့ဘလောက်ထိအောင် accommodate လုပ်နိုင်မလဲ။ကျွန်တော်မြင်တာတော့ဒီ NLD အစိုးရကသူ့မှာလုပ်နိုင်စရာတွေအများကြီးရှိတယ်ပေါ့ဗျာ။ဒီမှာဆိုဒီစီးပွားရေးရှိမယ်ပေါ့ဗျာ။ပညာရေးရှိမယ်၊ကျန်းမာရေးရှိမယ်။ဒီဘက်ကအင်တန်ယုံရင်းပျက်စီးနေတော့ဒါတွေကိုစောင့်ချမလုပ်ခင်းနဲ့ကိုမနိုင်တဲ့ဒီတိုင်းရင်းသားကိစ္စသွားလုပ်တဲ့အတွက်ဟိုမနိုင်မနေဖြစ်နေတဲ့သဘောပေါ်ကြာအဲ့လိုပဲမြင်ရတယ်ပြောရ
ဆိုတော့ Lulaya visa democracy, Aikimala, Tainda, the Bungri, Tainda Pungamuri, Tainda, Guaraya Pungamuri, Communito, Yavop Shurus, Sigalu, Yangon the Bone or Kokevarasia. Aikika, the Sabongtare, Nitane, a group Nita or Shabon Nation, Walsia.
Elongale, Mammy the Laudi, the Bongtare, a chain in Yawdon, don't pull the Pitwara. เพราะฉะนั้นอสัวก็เลยป่วยกันซะไม่จ่ายได้หูเนาะดิโมคราซีไอ้ตัวจုံก็เลยไม่ရှိหูไม่ရှိได้ด้วยเล่นในอาโกပြီးတော့လုတ်တဲ့ကံမှာဥပမာဆိုရင်ဒီပါလီမန်ဘောင်ထဲမှာအတိုက်ခံလုတ်ခွင့်မပေးနိုင်ဘူးပေါ့ဗျာအဲဒီလိုလုတ်ခွင့်ပေးနိုင်ရင်တော့တမျိုးတူပြီးဖြစ်သွားနိုင်တာပေါ့ဆိုတော့အဲလိုအဲ့လောက်ထိအောင်လည်းမရင်ကျက်ဘူးဆိုတော့ပုဂ္ဂိုလ်ရေးရများတော့ဖမ်းမယ်စီးမယ်ထောင်ချမယ်ဆိ စ္စာကြီးကမလုံနိုင်ဘူးတော့အစိုးရမစွန့်ဆောင်နိုင်တာကြီးအများကြီးရှိတယ်မစွန့်ဆောင်နိုင်လို့လဲအဲ့လိုဖြစ်ကုန်တာပေါ့အခုလဲဒီအပြစ်အခရဆဲရေးဆိုပြီးတော့လုတ်တယ်ပေါ့ဗျာဟိုအရင်တော့ဟိုဘုန်နေဝင်းကိကလည်းအများကြီးလုတ်ခဲ့တာပဲဒါရင်းနဲ့မဖြစ်ဘူးမဖြစ်တော့အခုလဲပဲလုတ်တယ်လုတ်ပြီနဲ့လဲအပြစ်အခရဆဲရေးဆိုတာဆွေးနွေးတာ NLD ကဆွေးနွေးတယ်တကယ်အပြစ်အခရတာဘယ်သူကရတာလဲစစ်တပ်ကရအပြစ်အခရဆဲရေးမှာအောက်မှာအသေးစိတ်တွေကိုလိုက်ပြီးတော့အကောင့်တွေပေါ်တာစစ်တပ်ကအကောင့်တွေပေါ်တာ NLD ကအကောင့်တွေပေါ်တာမဟုတ်ဘူ
း
အဲ့ဒီမှာပြဿနာပဲ
ဆိုလွတ်လပ်ရေးရပ်ပြီးရခင်မှာတုန်းကရောဆရာတိုင်းရင်းသားနဲ့ညှိနှိုင်းတဲ့နေရာမှာစစ်တပ်ရဲ့ထွန်မှုမှုဘယ်လောက်ရှိခဲ့ပါလဲ
တိုင်းရင်းသားအဲ့မှာကရင်ရှိတယ်ပေါ့ဗျာကချင်ရှိတယ်ပေါ့ဗျာဆိုတော့အဲ့ဒီအချိန်မှာလဲတိုင်းရင်းသားတောင်ဖတ်စားပလာသူလုံနိုင်ခဲ့တဲ့စိတ်ပိုင်းတွေရှိတယ်ပေါ့ဗျာဆိုဒါပေမဲ့တကယ်တကယ်အလုံးဟိုဟိုဒင်းပြောင်တော့သူတို့မလုံနိုင်ဘူးတိုင်းသားထဲမှာလည်းအကွဲအဖြစ်အများကြီးရှိတာ哦
ခဏစစ်တပ်ထက်မဟုတ်ကွဲပြီးတော့ကရင်တချို့ကစစ်တပ်ထက်နေပြီးတော့တောခုသွားတာတွေပါတွေလည်းအများကြီးကြားပါတယ်အဲ့ဒါကြတော့စစ်တပ်ကဒီဟာကိုသူတို့တက်မတော့အတွင်းမှာကိုညီညွတ်ရေးရအောင်မတိဆောက်နိုင်ခဲ့ဘူးဆိုသဘောပေါက်ရှာ
အဲ့ဒီတော့ကစစ်တပ်ကဟိုဒင်းနိုင်ငံရေးယုံကြည်ချက်ရှိတဲ့စစ်တပ်ပေါ့ဗျာအဲ့ဒီတော့ကဘာလို့လဲဆိုတော့စစ်ပီးကမှာတော့နိုင်ငံရေးရည်ရွယ်ချက်နဲ့တည်ထောင်ထားတဲ့စစ်တပ်ဆိုတော့အဲ့ဒီတည်းမှာနိုင်ငံရေးသဘောတရားခိုင်ယူချက်ရှိတဲ့စစ်ဘူတွေလည်းရှိတယ်ပေါ့ဗျာအဲ့ဒီစစ်ဘူတွေကနေပြီးတော့တောခုသွားတာပဲဟိုသဘုံဖြစ်သွားတာပဲအဲ့ဒီနိုင်ငံရေးခိုင်ယူချက်ရှိတဲ့စစ်ဘူတွေကသဘုံဖြစ်သွားတယ်မရှိတဲ့လူတွေကြံနေတာပေါ့ဗျာပတ်သက်ပါလာအောင်မှာ
ဟုတ်ကဲ့နောက်တစ်ခုကဆရာဥမာရခိုင်မှာဖြစ်တဲ့ဘင်္ဂလားဒေ့ရှ်နဲ့ဟိုဘက်ကဒုက္ခတွေထွက်ပြရတဲ့ကိစ္စလူလိုက်ရပြီးခင်မှလည်းပဲမူဂျာဟစ်တပုံတွေပါညာဆိုတာရှိခဲ့ပါတယ်ဆိုတော့ပြဿနာကအခုလောက်တော့မကြည့်ကြခဲ့ဘူးအဲ့ဒါဆရာဘာကြောင့်လို့ထင်ပါလဲဆရာဟိုတုန်းကအခုကွာခြားသွားတဲ့
အဲဒီတော့ကတော့တိတ်မသိကြဘူးပေါ့ဗျာဒါ local affairs ပေါ့သူကနေသူလူတွေတော့ပေးတာပဲပြင်းပြင်းလေးဒီသတင်းကလောက်ထိအောင်မပြန်ပွားဘူးအခုကတော့သတင်းကပြန်ပွားတဲ့ဥစ္စာတွေများတယ်နောက်ပြီးတော့ဒါဒေတာလေးတစ်ခုရဲ့ကိစ္စကဒါကမ္ဘာကိစ္စဖြစ်သွားအောင်ဒီကြောင်လုတ်တဲ့ဖွဲ့စည်းတွေလည်းရှိတယ်ပေါ့ဗျာဆိုတော့အဲ့ဒီကနေဟိုတပြေးတပြေးနဲ့ဒီကိစ္စအနဲ့ထွင်ရမယ့်ကိစ္စကိုဟိုပစိန်နဲ့ပေါ်လာသလိုဖြစ်သွားတာပေါ့ဗျာ
တချိန်ထဲမှာပဲအဲ့ဒီလွတ်လပ်ရေးရပြီးတဲ့ခေတ်ကမီဒီယာကိုတော်တော်လေးတမ်းတမ်းတတပြောကြပါတယ်သတင်းစာလွတ်လပ်ခွင့်တွေဘယ်လောက်ရှိခဲ့တယ်ဘာညာဆိုတာဆရာဘယ်လိုနှိုင်းရှင်လိုပါလဲကျွန်တော်တခုဖတ်မိတာလွတ်လပ်ရေးရခေတ်မှာလည်းပဲသတင်းစာတိုက်ကိုမီးရှို့ဖျက်ဆီးတာရိုက်နှက်တာတွေတောင်ကြုံခဲ့တယ်ဆိုတော့အခုခေတ်အချိန်တွေသိပြီးတော့လွတ်လပ်မှုရှိခဲ့တယ်ဆိုချက်ထင်ပါလား
လွတ်လပ်ရပြီးတဲ့အချိန်မှလည်းပဲခုနကကျွန်တော်ပြောတယ်ဒီသူကဟိုနည်း professionalism ပေါ့ဗျာဂိုင်းကနာအဖွဲ့အစည်းတွေကတိတ်များတာပေါ့ဗျာအဲ့ဒါကိုမထိန်းနိုင်ဘူးဆိုတော့ဒီတဲမှာဟိုစစ်တပ်နဲ့လဲသွားပြီးတော့အရင်ကဟိုဆိုရှယ်လစ်ပါတီကြီးတာပေါ့ဗျာဆိုရှယ်လစ်ပါတီကစစ်တပ်ထဲမှာလဲဆိုရှယ်လစ်ပါတီဝင်တွေကအများကြီးရှိတယ်ဆိုတော့အဲ့ဒီလူတွေနဲ့ဒီတည်မြဲဖက်ဆက်ပလာအဖွဲ့နဲ့ဆက်ထားတာရှိတယ်ပေါ့ဗျာဆိုတော့အဲ့ဒီမှာဝေဘာနဲ့သတင်းစာရိုက်ဆိုဝင်ပြီးတော့ရိုက်ချိုးမယ်ခွဲမယ်ပေါ့ဗျာအဲ့လိုမျိုးဒါမျိုးတွေကလုံးလေးလုံးတာရှိတယ်ပေါ့ဗျာလူမိုက်မွေးပြီးတော့လုံးတဲ့ကိစ္စပေါ့ဗျာပါတီရံမုံတွေဟိုပါတီကနေဓမြတိုက်ခိုင်းနိုင်တယ်ဟိုဘာလို့ဒီသတင်းတွေတောင်ရှိပါလဲ
ဟုတ်ကဲ့ဆရာအဲ့တော့လွတ်လပ်ရေးရပြီးခေတ်မြန်မာနိုင်ငံရဲ့ဒီမိုကရေစီနဲ့အခုလက်ရှိဒီမိုကရေစီတနည်းပြောရင်ဖက်ဆက်ပလာဒီမိုကရေစီနဲ့ NLD ဒီမိုကရေစီအတူတူပဲလားသူတို့မျိုးအခုခေတ်မှာပိုတွတ်တက်လာလားပိုပြီးဆုတ်ယုတ်သွားတယ်လားဆိုရင်ဆရာဘယ်လိုပြောမလဲဆရာ
ရုပ်သားတော့ပြောရခဲ့တယ်ဗျာ။ဘာလို့လဲဆိုတော့ဒီလူလိုက်ရကစားမှာဒီမိုကရေစီရှိတယ်ဆိုတာစစ်တပ်ကတော့အယက်သားရဲ့လက်အောက်ခံပေါ့ဗျာ။ဒီဒီမိုကရေစီအပြောင်းအလဲမှာလက်နက်ကင်ဖွဲ့စည်းကိုကြည်တာပေါ့ဗျာ။ဥပမာမှာဆိုတော့အဲ့ဒီတုန်းကတော့စစ်တပ်ကအစိုးရလက်အောက်မှာရှိတယ်လို့ပြောနိုင်တယ်။ဆိုတော့အယက်သားလက်အောက်ခံအခုကတော့အယက်သားလက်အောက်ခံမဟုတ်တော့ဘူး။မဟုတ်တဲ့အတွက်ဒီမိုကရေစီအဖြစ်မှာတော့အဲ့ဒီလူလိုက်ရကစားပိုတာတယ်လို့ပြောနိုင်တာပေါ့။ဘာလို့လဲဆိုတော့စစ်တပ်ကခေါင်းဆောင်မဟုတ်ဘူးအစိုးရရဲ့နောက်လိုက်ပဲဖြစ်ရမယ်စစ်တပ်ကခေါင်းဆောင်ဖြစ်နေရင်ဒါဒီမိုကရေစီမဟုတ်တော့ဘူးဆိုတော့ဗမာပြည်မှာအခုစစ်တပ်ကခေါင်းဆောင်တစ်ပိုင်းဖြစ်နေတာဟုတ်ပြီဟိုဖြစ်ရမှာစစ်တပ်ကိုလွတ်တော်နဲ့အုပ်ချုပ်ရေးအောက်မှာထားဖို့လိုတယ်လွတ်တော်နဲ့အုပ်ချုပ်ရေးအောက်မှာစစ်တပ်ကိုဘယ်လိုထားမလဲဘယ်လိုကြီးကြမလဲဆိုတာအဲ့ဒါဟိုစဉ်းစားဖို့ပေါ့ဗျာဆိုတော့အဲ့လိုမဟုတ်ဘဲနဲ့စစ်တပ်ကလွတ်တော်အောက်ကိုမရောက်ဘူးအရသာအောက်ကိုမရောက်ဘူးအဲဘဲနဲ့တပိစရာဖြစ်နေမယ်ဆိုရင်တော့ဒါဟိုဒီမိုကရေစီလမ်းကြောင်းကိုဘယ်တော့မှမရောက်တော့ဘူ
းဟုတ်ကဲ့ဆရာနောက်ဆုံးတစ်ခုကဆရာပြောခဲ့တဲ့ပုဂ္ဂိုလ်ရေးကိုယ်ွယ်စီကံမှုဟိုလုံးကလည်းရှိရအခုလည်းရှိနေဆိုတော့အဲ့ဒီကိစ္စမင်းမိန်သွားအောင်ကဘယ်လိုလုပ်ရင်ရမယ်လို့ဆရာထင်ပါလဲတနေ့တနေ့မှာမြန်မာလူပွဲစီမှာအဲ့ဟာပပျောက်သွားနိုင်တယ်နိုင်ငံရေးစစ်စစ်ဖြစ်လာနိုင်မယ်လို့ဆရာထင်ပါလား
ဟိုလောလောဆယ်တော့ကျွန်တော်လည်းမမြင်ဘူး။ဗျာဘာလို့လဲဆိုတော့ဟိုလောလောဆယ်လေဟိုဒေါ်စုပဲဝိုင်းပြီးတော့ရှ िख ိုးနေကြတာ။တမရအဟောင်းအောင်တမရအသိကောအချင်းတိုင်းဒေါ်စုကိုရှ िख ိုးကြတာပဲ။အဲ့လိုပဲဗိုလ်ချုပ်အောင်ဆန်းကိုရှ िख ိုးရယ်အဓိကကိုးကွယ်မှုဆိုတော့ဒီပါတီပီပီပီမြင်ဖြစ်မလာဘူးဗျာ။ NLD ကလည်းပါတီပီပီပီမြင်ဖြစ်မလာဘူး။ဥပမာပါဗျာကျွန်တော်ပြောမယ်တခြားပြောနေဗီယက်နမ်ကိုကြည့်။အရုပ်ကိုကြည့်သူတို့မှာပါတီအပရိသတ်ရှိတယ်ပါတီမရှင်တွေဗီယက်နမ်မှာအစိုးရတွေပြောင်းသွားတယ်စီးပွားရေး policy တွေပြောင်းသွားတယ်ပြောင်းသွားနေတဲ့သူတို့ရဲ့ဒီ party machinery ကလိုက်လုံနိုင်တယ်လက်စားရတွေပဲပြေးချင်လုံနိုင်တယ်ဘာမှပြန်လာရတာမရှိဘူးကြာဆိုတော့သူသူ့ဘာအစိုးရလမ်းစဉ်နိုင်စီးပွားရေးလမ်းစဉ်တွေပြောင်းသွားတယ် community ကနေအရေးရှင်ပြောင်းသွားပြီလေဒီ party operator ဆက်ကျန်နေတယ်အဲ့အဲ့ဒီ operator ဆက်နေဆက်ပြီးတော့လုံသွားတာပဲဆိုတော့ဘာမှပြန်လာလို့လုံမဲ့လူမရှိဘူးအဲ့ဒါစစ်တပ်ကအကုန်ဖျက်ဖြစ်ထားတာဟုတ်ကြာအဲ့ဒါပဲကျန်တော့လေအဲ့တော့အခုပြန်ပြီးတော့တည်ထောင်နိုင်မယ်ဆိုလို့ရှိရင်တော့ဖြစ်နိုင်မေးတယ်ပေါ့ဗျာအားကြီးတဲ့ပါတီကနေစုဆောင်းပြီးတော့ဒီရတအဖွဲ့စည်းတွေအားကောင်းလာအောင်လုပ်နိုင်မယ်ဆိုလို့ရှိရင်တော့ဒါဖြစ်နိုင်မေးတယ်အဲ့ဒါမဟုတ်ရင်တော့စီးနဲ့ကားနဲ့လုပ်နိုင်တာစစ်တပ်ပဲရှိတာဟုတ်ရဲ့အဲ့တော့အချိန်တိုင်းစစ်တပ်ကလာအုပ်သွားအောင်ပါပဲ
မြန်မာနိုင်ငံမှာဒီမိုကရေစီရှင်တန်ရေးအတွက်ဘယ်လိုလိုအပ်ချက်တွေရှိနေသေးပါလဲဆိုတဲ့အပေါ်မှာမြမရေးသုံးသက်သူဦးအောင်ခင်နဲ့ဦးကျော်စံသားတို့ဆွေးနွေးတင်ပြခဲ့တာကိုနားဆင်ကြရတာပါအခုတော့လာမယ့်စနေညတိုက်ရိုက်လေလံအစီအစဉ်မှာဘာရီဆွေးနွေးကြမလဲဆိုတာကိုအတိအပြီးကျင်ပါတယ
် NLD မြန်မာဒီမိုကရေစီအဖွဲ့ချုပ်အယတအစိုးရလက်ထက်မှာအစိုးရအပါအဝင်စစ်တပ်ရေးစတဲ့အာဏာပိုင်ဖွဲ့စည်းတွေဟာအစိုးရဒါမှမဟုတ်စစ်တပ်ပေါ်ဝေဖန်ကြသူတွေပေါ်တရားစွဲဆိုတာတွေခက်စစ်စစ်တွေ့လာရပါတယ်။အခုလိုတရားစွဲဆိုတာတွေဟာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဆိုတဲ့ဒီမိုကရေစီစံချိန်စံနှုန်းအပေါ်ဘလို့ကန့်သက်တားဆီးရာရောက်ပါသလဲ။ဘလို့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဟာဒီမိုကရေစီပေါ်ဆောင်နေတဲ့အခုလိုကာလမျိုးမှာဘလို့အထောက်အကူတွေဖြစ်စီလဲဆိုတာကိုဩဂုတ်လ31ရက်နေ့စနေနေ့ညတိုက်ရိုက်လေလံဆွေးနွေးခန်းအစီအစဉ်မှာဆွေးနွေးရအောင်ပါ။ပါဝင်ဆွေးနွေးမိန့်မြတ်လူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-3994 ကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ bami@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေလံအစီအစဉ်ကကြိုဆိုပါရစေခင်ဗျာ။
ဒီ American တန်ရဲ့ဒိုင်ရိုက်လေလံအစီအစဉ်ကိုအင်္ဂါနေ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။လာမယ့်စနေညဒိုင်ရိုက်လေလံအစီအစဉ်မှာပါဝင်ဆွေးနွေးဖို့အတွက်ထပ်မံဖိတ်ခေါ်ရင်းနဲ့ပဲအခုဆက်ပြီးတော့ကိုရန်နိုင်စုစည်းတင်ပြထားတဲ့တပတ်တွင်အားကစားသတင်းလွှာတွေကိုနားဆင်ကြအောင်ပါရှင်။
ပါပါကျွန်တော်ရန်နိုင်ပါ VOA ရဲ့တပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ် အာဆီယံမျိုးသမီးဘောလုံးပွဲမှာတော့မြန်မာအသင်းဟာအင်ရှန်ထိုင်းကိုရှုံးနိုင်ပြီးတော့ဖိုင်နယ်ပွဲနဲ့လွဲချော်သွားခဲ့ပါတယ်။အမေရိကန်နိုင်ငံကဒေါ်လာ15သန်းစုချီးမြှင့်တဲ့တိုးချန်ပီယံရှစ်ကောင်းပြီးပြိုင်ပွဲမှာတော့မြောက်အိုင်ယာလန်ကရိုရီမက်ကယ်ရိုက်ကအနိုင်ရသွားပါတယ်။ဆွစ်ဇာလန်နိုင်ငံမှာကျင်းပခဲ့တဲ့ကမ္ဘာကျက်တောင်ချန်ပီယံရှစ်ပြိုင်ပွဲမှာတော့အိန္ဒိယကျက်တောင်ကစားသမားကအနိုင်ရပြီးတော့ချန်ပီယံဖြစ်သွားခဲ့ပါတယ်။ဒီလိုတစ်ပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဗျာ။ရင်းဆုံးတော့ထိုင်းနိုင်ငံချွန်ဘူရီမှာကျင်းပတဲ့အာဆီယံမျိုးသမီးဘောလုံးပွဲနဲ့စကြင်ပါတယ်။2019အာဆီယံမျိုးသမီးဘောလုံးပွဲမှာတော့မြန်မာမျိုးသမီးတင်းဟာအေရှန်ထိုင်းကိုဆီးဖိုင်နယ်မှာရှုံးနေပြီးတော့ဖိုင်နယ်ပွဲနဲ့လွှဲချော်သွားပါတယ်။မြန်မာတင်းဟာအုပ်စုဘီမှာအင်ဒိုနီးရှားကို9-6ကမ္ဘောဒီးယားကို10-6နဲ့နိုင်ပြီးဗီယက်နမ်ကို4-6မရှိနဲ့ရှုံးတာကြောင့်အုပ်စုဒုတိယနဲ့ဆီးဖိုင်နယ်ကိုတက်ခဲ့ပြီးဆီးဖိုင်နယ်မှာတော့ထိုင်းတင်းနဲ့ကစားတာမှာထိုင်းကမြန်မာကို3-6နဲ့နိုင်သွားခဲ့လို့မြန်မာအမျိုးသမီးအသင်းဟာဖိုင်နယ်ပွဲနဲ့လွှဲချော်သွားခဲ့တာဖြစ်ပါတယ်ခင်ဗျာ။ဥရောပကဘောလုံးပွဲတွေကိုအလဲပေးရမယ်ဆိုရင်တော့အင်္ဂလန်ပရီးမီးယားလိဂ်မှာတော့ဒီတစ်ပတ်မှာလီဗာပူးနဲ့အာဆနယ်တို့တွေ့ကြကြပြီးတော့လီဗာပူးက3-2နဲ့နိုင်သွားပါတယ်။ဒါကြောင့်လီဗာပူးအသင်းဟာ3ပွဲနိုင်6မှတ်နဲ့ဇယားထိပ်မှာရှိနေပါတယ်။မန်စီးတီးကလည်းဘုံမောက်ကို3-2နဲ့နိုင်ပြီးချယ်ဆီကလည်းနော်ရစ်စီးတီးကို3-2နဲ့နိုင်လို့နီးပြတဲ့လမ်းဘက်လက်ထက်မှာပထမဆုံးနိုင်ပွဲရခဲ့ပါတယ်။ဒီတော့မှာမန်ချက်စတာယူနိုက်တက်ကခရစ်စတာပယ်လစ်ကိုအင်္ဂလန်မှာ2-2နဲ့ရှုံးတယ်လို့တော်တမ်ဟော့စ်ပါကလည်းနျူကာဆယ်ကိုတကူကူမရှိနဲ့ရှုံးသွားခဲ့ပါတယ်ခင်ဗျာ။ဘောလုံးသမားအပြောင်းရွှေ့ဘက်မှာတော့ဖီယိုရန်တီနာသင်းကပြင်းထန်တဲ့ဘိုင်မြူနစ်ကစားသမားဟောင်းဖရန့်ရီဘရီကိုခေါ်လိုက်ပါတယ်။ရီဘရီဟာပြီးခဲ့တဲ့ဘောလုံးရာသီအပြီးမှာဘိုင်နဲ့လမ်းခွဲပြီးတော့အခုလိုဖီယိုရန်တီနာအသင်းကိုပြောင်းရွှေ့သွားတာပါ။ဖီယိုရန်တီနာအသင်းကိုပြောင်းလာတဲ့ပတ်သက်ပြီး Rivery ပြောတာကတော့
C'est vrai qu'on a longtemps discuté tous ensemble.
ကျွန်တော်တို့အချိန်တော်ကြာစကားပြောဆိုဆွေးနွေးခဲ့ကြပြီးနောက်ဆုံးမှသဘောတူညီမှုရခဲ့ပါတယ်။ Florence မြို့ကိုပြောင်းလာတဲ့အတွက်ကျွန်တော်အနေနဲ့အရင်ပြောပါတယ်။ Fiorentina အသင်းအတွက်ကျွန်တော်ကစားပေးနိုင်လို့အသင်းတိုင်းတာတွေလည်းစိတ်သက်သာကြွနေကြပါတယ်။သူတို့ကလည်းကျွန်တော်အပေါ်ယုံကြည်မှုရှိတယ်လို့ခံစားရပါတယ်။ဒါကြောင့်လည်းကျွန်တော်ဒီကိုပြောင်းလာတာပါ။
အသက်36နှစ်ရှိဖြစ်တဲ့ Ribery ဟာဘိုင်းမြူနစ်ကစားသမား12နှစ်ကြာကစားပြီးတဲ့နောက် Fiorentina အသင်းကိုပြောင်းရွှေ့ခြင်းမပါဘဲနဲ့ပြောင်းသွားခဲ့တာဖြစ်ပါတယ်ခင်ဗျာ American နိုင်ငံ Georgia ပြည်နယ် Atlanta မြို့မှာကျင်းပခဲ့တဲ့ Tour Championship ကောက်တီပြိုင်ပွဲမှာတော့မြောက်အလန်သား Rory McIlroy ကအနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ် McIlroy ဟာနောက်ဆုံးနေ့မှာ66ချက်ရိုက်ပြီးတော့စုစုပေါင်းတက်မရိုက်ချက်ထက် 18 ချက်ရှော့ရိုက်ပြီးဒုတိယနေရာက Shuffle ထက် 4 ချက်အသာနဲ့ချန်ပီယံဖြစ်သွားခဲ့တာပါMcIlroy ဟာဒီပွဲနိုင်လိုက်တာကြောင့်စုစည်းငွေဖြစ်တဲ့ American Dollar 15သန်းရသွားခဲ့ပါတယ်။ဒီပြိုင်ပွဲရဲ့တတိယမြောက်နေ့မှာမိုးကြိုးဖြစ်တာတွေကြောင့်လူ6ယောက်လည်းဒဏ်ရာရသွားခဲ့ပါတယ်။မိုးကြိုးကစစ်ပင်ကိုထိမှန်ပြီးစစ်ပင်ရဲ့အပိုင်းစားတွေထိမှန်လို့ဒဏ်ရာရသွားခဲ့တာဖြစ်ပါတယ်ခင်ဗျာ။ဆွစ်ဇာလန်နိုင်ငံမှာကျင်းပတဲ့ကမ္ဘာကျက်တောင်ချန်ပီယံလူပွဲမှာတော့အိန္ဒိယနိုင်ငံကကျက်တောင်ကစားသမားကအနိုင်ရပြီးတော့ကမ္ဘာချန်ပီယံဖြစ်သွားပါတယ်။အမျိုးသမီးတူးချင်းဖိုင်နယ်ကိုတနင်္ဂနွေနေ့ကကစားခဲ့ကြတာမှာကမ္ဘာအဆင့်5ပူဆာလာစင်ဒူးကဒီဂျပန်နိုင်ငံကအဆင့်3ရှိတဲ့နိုဇူမီအိုကူဟာရာကို21-8 21-8နဲ့နှစ်ပွဲပြတ်နိုင်ပြီးတော့ရွှေစိတ်ရသွားခဲ့တာဖြစ်ပါတယ်။စင်ဒူးကလို့အနိုင်ရတဲ့ပုံမှာသူမရဲ့မိခင်ကတော့
Yeah, we are very happy. We are waiting for that gold medal.
ကျမတို့အရင်ပြောပါတယ်။အခုလိုမျိုးရွှေတစိမ့်ရဖို့ကျမတို့စောင့်နေတာဖြစ်ပြီးတော့အခုတစ်ချိန်ကသူ့အတွက် final ကစားတာ3ချိန်မြောက်ပါ
။ဒါပြင်အိန္ဒိယဝန်ကြီးချုပ် Narendra Modi ကလည်းစင်နုနိုင်ရသွားတဲ့ပုံမှာဂုဏ်ယူရဲဆိုပြီးတော့ Twitter ကနေရေးပါတယ်။အိန္ဒိယကျက်တောင်အဖွဲ့ချုပ်ရဲ့ဒုဥက္ကဋ္ဌ Arun Lakhani ကတော့
Winning the world championship is an extraordinary feat.
World championship ပြိုင်ပွဲမှာနိုင်ရတာကအရင်ကိုထူးခြားပါတယ်။ဒါဟာအိုလံပစ်ပြိုင်ပွဲမှာဆုရတယ်လို့ပါပဲ။စင်တူးကကျွန်တော်အားလုံးဂုဏ်ရအောင်လုပ်ခဲ့ပါတယ်။တနိုင်ငံလုံးကလည်းသူ့အနိုင်ရလို့ပြောနေကြပါတယ်
။ကမ္ဘာကျက်တောင်ချန်ပီယံလူပွဲကိုဆွစ်ဇာလန်နိုင်ငံဘာဆောမြို့မှာဩဂတ်စ်လ19ရက်နေ့ကနေ25ရက်နေ့ထိကျင်းပခဲ့တာဖြစ်ပါတယ်ခင်ဗျာ
။အမေရိကန်တာရိုအပြေးသမားခရစ်စတန်ကိုမန်ကတော့တာမစ်စီ3-3ဆိုတာကိုဆေးစစ်ဖို့ပြက်ကွက်ခဲ့တာကြောင့်ရည်ယူခံမဲ့အခြေအနေနဲ့ရင်ဆိုင်နေရပါတယ်။ကိုမန်ဟာတောင်းပစ်စေး3-3ဆိုတာကိုဆေးစစ်ဖို့3ချိန်နိုင်နိုင်ပြက်ကွက်ခဲ့တာကြောင့်သ Tugu American Pirangsu Tamir Se Tong Suan Mutai Phaya Agency ga swajat tin lai da ba. Kaba Long San Ya Tamir Se Tong Suan Mutai Phaya Uri ya ro tin ne twin ma Tamir Se Tong Suan Swae so ra ko se sit pho pyak kwat khe le so yin. Da ha Tamir Se Tong Suan Mutai Phaya Si Mye Si Kan ni ko chho phaw da phit de so bi lo pya than tha ba de. Tagay lo tu a ne ne a pyet shi de so yin naw pyai mwae ga ne 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 paip pin khan ma phit ba de. Ai lo so yin naw tu ha ka da nai ngan ma chin ba me Lama kau bawa pihak umbi pihak mana lecuh mah pide sura pujaan ini be. Ibu bayar angsa ganagu di mabe sahaja lagi.
Kau yang nine season ten sete adrian pasin angsa adrian lari guna singe jangan awasi. VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ် Android စနစ် 3 ဖုန်းတွေရော iOS စနစ် 3 ဖုန်းတွေအတွက်ပါ VOA Burmese app ရှိပါတယ် Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်သလို iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ် VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကို ထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရသလို သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှနားဆင်နိုင်ပါတယ် VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ် VOA American တန်ရဲ့ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ အခုထုတ်လွှင့်ပေးနေတဲ့ ည 9:00 ကနေ 10:00 အထိ အစီအစဉ် အစအဆုံးကို အတန်လှည့်ငြိမ်ပြီးပြီးချင်းမှာပဲ ည 10:00 ကနေ 11:00 အထိ လိုင်းဒိုမီတာ 32.50 ကနေ နားဆင်နိုင်ပါတယ်ရှင် မနေ့ကကြာသပတေးမနေ့ဖက် 6:00 ကနေ 9:00 အထိ အစီအစဉ်တွေထဲမှာတော့ ဥကျော်စန်သားရဲ့မြန်မာရေးတုံးသက်ခြင်းနဲ့ သူယုံကြည်ရာ အစီအစဉ်ပြန်လည်ထုတ်လွှင့်ချက်တွေကို နားဆင်ရမှာဖြစ်ပါတယ်
အခုတော့ဒီကနေ့ညပိုင်းအတွက်သတင်းချင်းချုပ်ကိုကိုအောင်လင်းကပြောပြပေးပါရှင်ဗြိတိန်လွတ်တော်အော်တိုဘာလလည်းဒီဆိုင်ငံထားဖို့ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ကဒီနေ့ပဲကြေညာလိုက်ပါတယ်ဥရောပသမဂ္ဂ EU ကနေဗြိတိန်ခွဲထုတ်ဖို့တတ်မှတ်ထားတဲ့အော်တိုဘာလ30ရက်နေ့မှာသဘောတူညီမှုရရမရရထွက်မယ်လို့ပြောထားတဲ့ဝန်ကြီးချုပ်ဂျွန်ဆန်ရဲ့အစီအစဉ်ကိုတော့လက်မခံကြတဲ့လွတ်တော ဝန်ကြီးမိုဟာမက်ရှာဖက်ဆာရက်ကပြောဆိုလိုက်ပါတယ်။တိုင်းပြည်တိုင်းဟာနိုင်ငံကဥပဒေနဲ့ညီကိုပိုင်ခွင့်ရေးတွေကိုကျင့်သုံးပိုင်ခွင့်ရှိတယ်လို့ UN နိုင်ငံအနေနဲ့ယုံကြည်ထားတဲ့အကြောင်းလဲဝန်ကြီးချုပ်ရှင်ဆူအဘေးနဲ့တွေ့ဆုံဆွေးနွေးဖို့ဂျပန်နိုင်ငံကိုရောက်နေတဲ့ UN နိုင်ငံချိုင်းဝန်ကြီးကဒီကနေ့ပဲပြောဆိုလိုက်တာပါ။အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့မနစ်ကပဲနှုတ်ထွက်ထားတဲ့2015ခုနှစ် UN နျူကလ িয়ার ဆိုင်ရာနိုင်ငံကစာချုပ်ကိုအစားထိုးနိုင်မဲ့သဘောတူညီချက်သေးရဖို့ UN သမ္မတနဲ့ဆွေးနွေးနိုင်မဲ့အလားအလာကောင်းတွေရှိနေတယ်ဆိုပြီးဒီသတင်းတက်ပတ်ထဲမှာပဲပြောဆိုထားပါ။ဒီမနက်ငယ်အေရင်စီကန်မျိုးကိုဒီကနေ့ဝင်ရောက်လာတဲ့အစိုးရတပ်ဖွဲ့ဝင်တွေခွဲထွက်ရေးတပုံးတွေတိုက်ပွဲတွေဖြစ်ခဲ့ပြီးတဲ့နောက်နိုင်ငံကလေစစ်ကိုအစိုးရတရေကပြန်လည်တင်ပြလိုက်ပါတယ်။ RS ဝါမြပြည်တော်စု UAE ကအားပေးကူညီနေတဲ့ခွဲထွက်ရေးတပုံးတွေကိုတော့ဒီလဆန်းမိုင်မှာတင်ပြထားတဲ့တောင်ပိုင်းအဗရန်ပြည်နယ်ရဲ့မြို့တော်ဇန်နီချီဘာကနေလည်းအစိုးရတပ်တွေကဒီနေ့စောရင်းမှာပဲတိုက်ထုတ်ခဲ့ကြတာပါ2019ခုနှစ်မွန်လတန်ကနေပြန်လည်နယ်လန်ထူနယ်မှုကျိုးပန်းနေရာဆဲဖြစ်တဲ့အမေရိကန်ပိုင်းပေါ်တိုရီကိုကျွန်းကိုဒေါ်ရီယန်လို့အမည်ပေးထားတဲ့အပူပိုင်းမွန်လတခုဥတီယူရှာလာနေတဲ့အတွက်မိုးလေဝသကျွမ်းကျင်သူတွေကတချို့တင်တိပေးနေကြပါတယ်
။တရင်ချင်းချုပ်ကိုကိုအောင်လင်းဦးပြောပြပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကကိုအောင်ဖြစ်ပြီးအတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ L Subay L Taye ဖြစ်ပါတယ်။ဗုဒ္ဓဟူးညဘက် VOA စီစဉ်တွေကိုလိုင်းဒိုမီတာ1925 30နဲ့လိုင်းလက်မီတာ190ကနေထုတ်လင်းပေးခဲ့တာပါရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမများသစင်အောင်ပ
This program has come to you from the Voice of America, Washington.